Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 16.25 ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္လာနေ့ညနေခင်းသတင်းတွေကိုဘက်ခင်ဖြူထွေးနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီနိုင်ငံမှာရဲကအင်တန်ကိုဝင်ရောက်စီးနှင်းမှုတွင်စစ်သွေးကြွ9ယောက်သေဆုံးသွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတော့ပြင်းအား 9.9 ရှိတဲ့ငလျင်တစ်ခုတင်းလာနေကလှုပ်ခတ်သွားခဲ့ပြီးတော့တယောက်ထပ်မနေသေးဆုံးသွားခဲ့ပါတယ်။ဟောင်ကောင်မှာတော့ဂရုတင်ပေါ်တိုက်မိလို့လူ120ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။မြန်မာအစိုးရစစ်တပ်ကရှမ်းပြည်နယ်ထဲမှာထိုးစစ်တွေဆက်တိုက်ဆင်နေတာကြောင့်မိုင်းရှူမြို့ပေါ်ကိုရှမ်းပြည်ကစစ်ပြေးဒုက္ခသည်တွေအများပြားရောက်ရှိလာနေပါတယ်။
စစ်သားရင်စစ်ဖြစ်တာမဟုတ်ဘူးလေ။ရွာတွေပေါ်ပဲသူတို့ကလက်နဲ့ကျင်းနဲ့လိုက်ထုနေတော့သူတို့ခမန်းကျင်းနဲ့လိုက်ထုနေတာပေါ့တကယ်တမ်းမင်းနာတာ
ဒုက္ခတဲ့ကုညီကြီးအဖွဲ့ဝင်ကိုမောင်ခိုင်ပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်ရွေးကောက်ပွဲနှစ်ကလာချင်းရှမ်းပြည်တလွားမှာထူးထူးကဲကဲတိုက်ပွဲတွေအချိန်မြင့်လာတဲ့အထက်မှာကိုကန့်ဒေသစစ်ပွဲတွေလည်းတကြော့ပြန်ပြင်းထန်လာနေတဲ့တဲ့င်းနဲ့ရှမ်းပြည်နယ်တောင်ကြီးမြို့မှာပောက်ကွဲမှုဖြစ်ပေါ်တဲ့တဲ့င်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝမ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အမတ်ခင်ဖြူတွေကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံရှေ့တောင်ပိုင်းကအစ္စလာမစ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့ငယ်တစ်ခုကိုဒီကနေ့စီးနင်းတိုက်ခိုက်တာမှာတူရကီရဲတပ်ဖွဲ့ဝင်2ဦးနဲ့စစ်သွေးကြွ9ဦးသေဆုံးသွားပါတယ်ဆီးရီးယားနိုင်ငံနဲ့နယ်စပ်တစ်လျှောက်မှာအစွန်းရောက်ဝါဒီတွေကတူရကီအာဏာပိုင်ဒီအစိုးရဝါဒီတွေကိုတူရကီအာဏာပိုင်တွေကအချိန်မြင့်ပြီးနှိမ်နင်းနေတာဖြစ်ပါတယ်ဒီကနေ့တိုက်ခိုက်မှုကအများအပြားကတ်လူမျိုးတွေနေတဲ့ဒီယာဘကီးယားမြို့မှာအိမ်အများပြားကိုရဲတပ်ဖွဲ့ကစီးနင်းတိုက်ခိုက်တာပါရဲတပ်ဖွဲ့ဝင်4ဦးဒဏ်ရာရပြီးတော့စစ်သွေးကြွ3ဦးကိုဖမ်းမိတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီလအစောပိုင်းကအန်ကာရာမြို့တော်မှာဘုံခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ပြီးတော့လူ100ကျော်သေဆုံးရတဲ့ဖြစ်ရပ်ဒီဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောထားပါတယ်ဆီးရီးယားကနေထွက်ပြေးပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအတိမပြုမပုံတင်ပေးထားတဲ့ဆီးရီးယားဒုက္ခသည်4တန်းတဲကထောက်ဝနီးပါးကိုလည်းတူရကီကလက်ခံထားပါတယ်တူရကီနိုင်ငံမှာရောက်နေတဲ့ဆီးရီးယားဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့နှစ်ဒီအချိန်ကလေးကဆိုရင်နှစ်ဆကျော်တိုးနေပါပြီဒီတော့အတွက်မှာပဲဆီးရီးယားကအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုအောင်ဆိုင်ပြီးနေနေသွားမယ်ဆိုတာကိုဆီးရီးယားသမ္မတဘရှောအယ်အဆတ်ကတနင်္ဂနွေနေ့မှာထပ်ပြောပါတယ်ဒါဟာ2011ခုနှစ်မတ်လကလေးကစတင်ခဲ့တဲ့အကြက်တဲကိုဖြည့်ရှင်းဖို့သူ့နိုင်ငံလူထုကလူလာတဲ့နိုင်ငံရေးအဖြစ်စီဥတီလိမ့်မယ်လို့သမ္မတအဆတ်ကဆိုပါတယ်ခင်ဗျာ
အစ္စလာမ်ဘန်လုပ်ငန်းတွေကိုအကျိုးဖြစ်စေနိုင်မဲ့ကျင့်ဝတ်နဲ့ညီတဲ့ဘန်လုပ်ငန်းတွေမှာမကောင်းသတင်းတွေနဲ့ကြော်ကြားနေတဲ့ဘန်လုပ်ငန်းကြီးတချို့ရဲ့စိတ်ဝင်စားမှုတိုးလာနေပါဗျ။အစ္စလာမ်ဘန်လုပ်ငန်းတွေတိုးလာတဲ့နေရာတွေမှာဆိုရင်ဘန်တွေစီးပွားရေးလုပ်ငန်းတွေအနေနဲ့မွတ်စလင်တို့လိုက်နာရမယ့်ကျင့်ဝတ်နဲ့အညီစီးပွားရေးလုပ်ကိုင်မှုတွေရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးခံရတာဖြစ်လို့အစ္စလာမ်ဘန်လုပ်ငန်းတွေဟာကျင့်ဝတ်နဲ့ပိုပြီးတော့ညီညွတ်တယ်လို့ထောက်ခံသူတွေကပြောကြပါဗျ။တမဲရွေးချဘန်တွေအနေနဲ့လက်တတော်မကောင်းသတင်းတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာသူတို့အစ္စလာမ်ဘန်လုပ်ငန်းတွေကတော့နာမည်ပြတ်မရှိဘူးလို့ပင်လယ်ကွေ့အာရှဒေသရှရီယာ complaint ယင်းဤမြုပ်နှံမှုအဖွဲ့ရဲ့အထွေထွေမူရာဂျာမိုဟာမက်ကစင်ကာပူနိုင်ငံမှာကျင်းပတဲ့အစ္စလာမ်ဘန်လုပ်ငန်းတွေရဲ့ညီလာခံအထွေမှာပြောသွားပါတယ်သူတို့ကအစ္စလာမ်ဘာသာကိုအသုံးချတာမဟုတ်ဘဲတာဝန်ခံမှုပွင့်လင်းမြတ်တာမှုနဲ့စစ်မှန်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်ဖို့စီးပွားလုပ်ငန်းကြသူတွေဖြစ်တယ်လို့လည်းသူကပြောပါတယ်အခုလိုဘန်လုပ်ငန်းတွေကိုဘာသာရေးနဲ့ချိတ်ဆက်ထားတာဟာနှစ်ဖက်အသွားချွန်တဲ့ဒါတစ်ချောင်းလို့ဖြစ်ပါတယ်။တစ်ဖက်မှာအစ္စလာမ်ဘန်လုပ်ငန်းတွေအကြောင်းနဲ့အစ္စလာမ်ဘာသာအကြောင်းကိုလူတွေပို့ပြီးတော့နားလည်လာတဲ့စီတဲ့တစ်ချိန်ထဲမှာတစ်ဖက်မှာလည်းဒီအစ္စလာမ်ဘန်လုပ်ငန်းတွေအနေနဲ့နိုင်ငံရေးနဲ့ဆက်ဆက်လှုပ်ဆောင်တာမျိုးကိုရှောင်ရှားကြတာဖြစ်ကြောင်းဖြစ်တယ်လို့ Tyler Watson ဥပဒေအကျိုးဆောင်လုပ်ငန်းကရှေ့လေပိုင်းဒေသဘန်လုပ်ငန်းရှင်တူဦးဖြစ်တဲ့ Habib Ullah ကလည်းပြောပါတယ်ရှင်။
ကျော်ရမြင့်နောက်ဖက်ကန်ဒီတာမှာတင်းလာနေတုန်းကပါလက်စတိုင်းလူမျိုးတူကအစ္စရေးလူမျိုးတူကိုဓာတ်နဲ့ထိုးခဲ့ပြီးတော့အဲ့နောက်တနက်နဲ့ပြစ်သက်ခံရလို့အဆိုပါပါလက်စတိုင်းလူမျိုးတည်ဆုံသွားခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဓာတ်နဲ့ထိုးခံရတဲ့အစ္စရေးလူမျိုးဟာဟေဘရွန်မျိုးနားကလမ်းစုံတစ်ခုမှာလေဘင်းကိုဓာတ်နဲ့ထိုးခံရတာဖြစ်ပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့အစ္စရေးဘက်ကပြောပါတယ်ဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းလူမျိုးကိုတော့အဲ့နေရာမှာပဲတနက်နဲ့ပြစ်သက်လိုက်တယ်လို့ပြောပါတယ်အစိုးပိုင်းကထွက်ပေါ်လာတဲ့သတင်းတွေအရတော့တည်ဆုံသွားသူဟာအစ္စရေးစစ်သားဖြစ်တယ်လို့ညွှန်ဆိုနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒါပေမဲ့ Israel စစ်တပ်ဖက်ကတော့အဲ့လူရဲ့အချက်အလက်အသေးစိတ်ကိုထုတ်ဖော်ပြောဆိုဖို့ညှဉ်းဆန်းခဲ့ပါတယ် Israel media တွေကတော့အဆိုပါပုဂ္ဂိုလ်ဟာ19နှစ်ပဲရှိသေးတယ်လို့ဆိုပါတယ်လွန်ခဲ့တဲ့သတင်းပတ်5ပတ် အတွင်းပါလက်စတိုင်းတွေကတိုက်ခိုက်လို့အစ္စရေးဆယ်ယောက်တည်ဆုံးပြီးတော့အစ္စရေးတွေဘက်ကပြန်ပစ်တဲ့အတွက်ပါလက်စတိုင်း52ဦးတည်ဆုံးခဲ့ပါတယ်ခင်ဗျာ
။ရွှေပြောက်ဒုက္ခသည်တွေကိုထားဖို့အတွက်ဂရိနဲ့နိုင်ငံနဲ့ဒီဘော်ကန်ဒေသနိုင်ငံတွေကနေသူတို့ဝင်လာတဲ့လမ်းကြောင်းတစ်လျှောက်လက်ခံရေးဌာနတသိမ်းဖွင့်မယ်လို့ဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာတာကိုရင်ဆိုင်နေရတဲ့ဂရိနဲ့အခြေဥရောပဒေသနိုင်ငံတွေရဲ့ဝင်နေဝင်ဖို့ကိုတက်တာစီဖို့ကြိုးစားတာပါ။ဂရိနိုင်ငံမှာလက်ခံရေးဌာန5000ဖွင့်ပြီးဘော်ကန်ဒေသနိုင်ငံတွေမှာတော့နောက်ထပ်5000ဖွင့်မယ်လို့ဥရောပကော်မရှင် EC ဥက္ကဋ္ဌယန်ကလော်ဒီဂျန်ကာကဒီကနေ့အစောပိုင်းမှာပြောပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်အပါအဝင် EU ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်အများအပြားအရှေ့ဥရောပက EU ဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့နောက်ဘရက်ဆဲမြို့တော်မှာတနင်္ဂနွေနေ့ကအရေးပေါ်ထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက် EC ဥက္ကဋ္ဌကအဲ့ဒါလိုပြောလိုက်ကြပါရွှေပြောင်းဒုက္ခသည်တွေကိုနေစရာပေးဖို့မှတ်ပုံတင်ဖို့နဲ့ဆက်ပြီးဝင်လာနေတာကိုပို့ပြီးတော့ကောင်းကောင်းကန်ကွယ်နိုင်ဖို့ရမှာလက်ခံရေးဌာနတွေဟာအရေးပါတယ်လို့မစ္စတာဂျန်ကာကပြောပါတယ်နိုင်ငံမျိုးမျိုးချားမှာရွှေပြောင်းဒုက္ခသည်အရေးဆိုင်ရာလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ဖို့ဒိန်းချက်လက်တွေကိုအလင်းမြန်ဖလှယ်နိုင်ရေးအစီအစဉ်တစ်ခုအပါအဝင်အဆိုပြုချက်20နီးပါးပါတဲ့ကြေညာချက်တစ်ခုကိုချန်ကာကဒီကနေ့ထုတ်ပြန်လိုက်ကြပါဥရောပအလဲပိုင်းနဲ့အရှေ့ပိုင်းကခေါင်းဆောင်တွေရဲ့တနင်္ဂနွေနေ့ဆွေးနွေးပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကကမကထားပြုစီစဉ်တာဖြစ်ပါတယ်ဆောင်းရသည်ဝင်လာတာနဲ့အမျှရွှေပြောင်းဒုက္ခသည်တွေအတွက်စိုးရိမ်ရတဲ့အကြောင်းမာကဲလ်ကပြောထားပါတယ်ရှင်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တင်လာနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုထားရိုက်ထုတ်လွှင့်ပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစက်တင်ဘာလကအီတလီအကူအညီပေးလှူသားတို့အသက်ခံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့တန်တရားရှိသူ၄ဦးကိုဖမ်းဆီးလိုက်ပါတယ်နယ်သာလန်နိုင်ငံခြေစိုက်ကဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတစ်ခုကဒေသဆိုင်ရာစီမံကိန်းမန်နေဂျာချေဇော်ရီတာဗဲလာကိုဒါကာမျိုးတော်ကတန်တမာရက်ွက်မှာတတ်ခတ်တယ်တက်ခဲ့တယ်ဆိုတာအခုတန်တရားနဲ့အဖမ်းခံထားသူတွေကဝန်ခံတယ်လို့တာဝန်ရှိသူတွေကပြောပါတယ်မော်တော်ဆိုင်ကယ်စီးလာတဲ့လူတွေကတဘဲလော့ကိုတနက်နဲ့ပြစ်တက်သွားတာပါသူအသက်ခံရပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲဒါကာမြို့တော်နဲ့330ကီလိုမီတာဝေးတဲ့ရန်ပူးအရက်မှာဂျပန်နိုင်ငံသားတဦးအလားတူပုံစံနဲ့အသက်ခံရပါသေးတယ်တဘဲလော့ကိုတတ်တာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်ရောက် IS အဖွဲ့ကချက်ချင်းကြေညာပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကအဲ့ဒါကိုပယ်ချပြီးဘင်္ဂလားဒေ့ရှ်မှာ IS အကြမ်းဖက်အဖွဲ့ရှိမနေဘူးလို့ပြောပါတယ်အဲ့ဒီအစားနိုင်ငံတွင်းက Islam အစွန်ရောက်စစ်သွေးကြတွေနဲ့နိုင်ငံရေးသမားတွေကိုအစိုးရကအပြစ်တင်ပြောဆိုပါတယ်အကူအညီပေးလူသားကိုတတ်ဖို့ Big Brother လို့ခေါ်ဆိုကြတဲ့လူတွေကိုထိမ့်ချုပ်ချေလည်နေသူတို့ကအခုတန်တရားနဲ့အဖမ်းခံထားတဲ့သူတွေကိုခိုင်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်နိုင်ငံမှာအခြေအနေတွေမတည်မငြိမ်ဖြစ်အောင်လုပ်ဖို့လူပြူနိုင်ငံသားတွေကိုပြစ်မှတ်ထားတတ်ပါလို့အဲ့ဒီ Big Brother ကခိုင်းတယ်လို့ဆိုပါတယ်အဲ့ဒီ Big Brother ဘယ်သူဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောပါဘူးခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းကလေးတစ်ခုဒီကနေ့လှုပ်ခတ်တာကြောင့်လူတယောက်ထက်မနည်းသိဆုံးသွားပါရယ်အမေရိကန်ဘူမိဗိုဒါဌာနရဲ့တိုင်းတာချက်အရငလင်ရဲ့ပြင်းရက 9.9 ရှိခဲ့ပြီးအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘာရာရှန်ပြည်နယ်မှာဗဟိုပြုပြီးလှုပ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်ဘာရာရှန်ပြည်နယ်ရဲ့မြို့တော်ဖေဇာဘတ်မြို့ရဲ့တောင်ဘက်45မိုင်အကွာမြေအောက် 132.3 မိုင်မှာလှုပ်ခတ်ခဲ့တာလို့ဆိုပါရယ်ဒါပေမဲ့ငလင်ကပြင်းထန်တာကြောင့်အာဖဂန်နိုင်ငံကပူးမြို့တော်ကနေဒေသအတွင်းကအိန္ဒိယနိုင်ငံနယူးဒေလီမြို့အထိအဆောက်အုံတွေလှုပ်ခတ်သွားခဲ့ပါရယ်ငလင်းကြောင့်အိမ်ခေါမိုးတွေပြိုကျပျက်စီးပြီးတချို့နေရာတွေမှာလျက်စင်မီလိုင်းတွေနဲ့အဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။ဘာရာရှန်ပြည်နယ်ကတချို့ခရိုင်တွေမှာထိခိုက်ဒဏ်ရာရတာတွေနဲ့ပျက်စီးဆုံးရှုံးမှုရှိနေတယ်လို့ပြည်နယ်ရေးပေါ်ကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးကပြောပါတယ်။အာဖဂန်နိုင်ငံရဲ့မြို့တော်ကဘူးမြို့နေရာအတော်များများမှာလျက်စင်မီတွေပြတ်တောက်သွားခဲ့ပြီးတော့45စက္ကန့်လောက်နောက်ဆက်တိုက်ဒီလှုပ်တာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။နေအဆောက်အုံတွေတုန်ခါသွားခဲ့တယ်လို့နေရန်တွေလည်းကွက်အပ်ပြီးကားတွေလည်းလမ်းမတွေပေါ်မှာရွေ့နေတယ်လို့ဆိုပါရယ်ပါကစ္စတန်နိုင်ငံတဝမ်းမှာလည်းငလင်းလုံးမှုကြောင့်မို့လို့အိမ်တွေတုန်ခါသွားခဲ့ပြီးအတော်များများကအထိတ်တလန့်နဲ့လမ်းမတွေပေါ်ကိုပြစ်ထွက်ကုန်ကြတယ်လို့ပါကစ္စတန်ဘူမိဗေဒဌာနတာဝန်ရှိသူတို့ကပြောပါရယ်ရှင
်မကာအိုကနေဟောင်ကောင်ကိုသွားတဲ့အမြန်ကရုသင်္ဘောတစ်စင်းဟာရေပေါ်မှာမျောနေတဲ့ဘာမှမသိတဲ့ပစ္စည်းတစ်ခုနဲ့တနင်္ဂနွေနေ့ညကတိုက်မိတာကြောင့်လူ120ကျော်ဒဏ်ရာရသွားခဲ့ပါတယ်ခီးတဲ့5ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတာကြောင့်စေုံတင်ထားရတယ်လို့အာနာပိုင်တွေကပြောပါတယ်။ရင်းရဲနောက်ပိုင်းနဲ့အင်ဂျင်ကမ်းမှာပျက်စီးသွားတယ်လို့ချူပိုးရေရင်ကုမ္ပဏီကပြောပါတယ်။တိုက်မိပြီးတဲ့နောက်ဓာတ်အားပြတ်တောက်သွားပြီမဲ့နင်းမြုံမဲ့အန္တရာယ်တော့မရှိခဲ့ပါဘူး။ဘာကြောင့်တိုက်မိလဲဆိုတာကိုတော့အခုချိန်ထိစုံစမ်းစစ်ဆေးနေသေးဖြစ်ပါတယ်။ဟောင်ကောင်နဲ့မကာအိုကြားကရေပြင်ဟာကမ္ဘာမှာအသွားအလာအများဆုံးရေကြောင်းလမ်းတစ်ခုဖြစ်ပါတယ်။မကာအိုကနာမည်ကျော်လောင်းကစားပိုင်းတွေစီသွားတဲ့လူတွေကို ကျူဘိုရေရင်တွေကအချိန်ပြည့်ပို့ပေးနေတာဖြစ်ပါတယ်2012တုန်းကလည်းကျူဘိုရေရင်မတော်တဆဖြစ်ရကြောင်းလူ39ယောက်သေဆုံးခဲ့ပါတယ်အဲ့ဒါဟာဟောင်ကောင်ရဲ့ရေကြောင်းသွားလာရေးမှာဆယ်စုနှစ်တစ်ခုအတွင်းအဆိုးအဝါးဆုံးကြုံခဲ့ရတဲ့အန္တရာယ်ဖြစ်ပါတယ်ခင်ဗျာ
ကနေဒါနိုင်ငံနောက်ဖက်ကမ်းလွန်မှာဝေလငါကြီးတဲ့ရေရင်တစင်တနင်္ဂနွေနေ့နေ့လယ်ပိုင်းကနှိမ့်ယုတ်တာကြောင့်လူငေါက်ထက်မနည်းသေဆုံးသွားပါတယ်ဘရစ်တစ်ကိုလံဘီယာပြည်နယ်ကတိုဖီနိုခရိုင်နားမှာလူ28ဦးပါရေရင်နှိမ့်ယုတ်သွားတာဘာကြောင့်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလူ21ဦးကိုကယ်တင်လိုက်နိုင်ပြီးတယောက်ကတော့ပျောက်နေတော့မယ်လို့ကုညီကယ်ဆယ်ရေးဆိုင်ရာပူးတဲ့ညှိနှိုင်းဆောင်ရွက်ရေးဌာနကပြောပါရယ်ကယ်လိုက်တဲ့လူအများစုကိုဆေးရုံနေစီကိုခေါ်သွားပါရယ်တယောက်ကဆိုရင်ရပါမယ်အခြေအနေတည်ငြိမ်နေပါတယ်လို့ကျန်းမာရေးဌာနပြောခွင့်ရတဦးကပြောပါရယ်ရေရင်ကိုချင်းမီဝေလငါစောင့်ကြည့်လုပ်ငန်းကပိုင်တာပါလူတွေကိုရေရင်တွေနဲ့တင်ခေါ်ပြီးတော့ဗန်ကူးဗားချွန်းပတ်ပတ်လေကရေပြင်မှာ Grey and Hanpak ဝေလငါတွေကိုနိုင်အတော်ကြာကြည့်ကြတယ်လို့ကုမ္ပဏီရဲ့ website မှာဖော်ပြထားပါရယ်ခီးတဲ့တွေနဲ့ရေရင်ဝန်ထမ်းတွေကိုကယ်ဆယ်ရေးလုပ်ငန်းလုပ်ပြီးတဲ့နောက်ဖြစ်ရတဲ့ပတ်သက်တဲ့နောက်ထပ်အချက်အလက်တွေကိုနောက်ပိုင်းမှာထုတ်ပေးမယ်လို့ကုမ္ပဏီကတနင်္ဂနွေနေ့နောက်ပိုင်းမှာပြောထားပါရဲ့ရှင်
။တရုတ်နိုင်ငံကအတိုက်ခံအမှုပညာရှင် IWW Australia နိုင်ငံမှာကျင်းပဖို့ရှိတဲ့အမှုပညာပြပွဲတစ်ခုမှာအသုံးပြုဖို့စီစဉ်ထားတဲ့ကလေးကစားစရာလေးကိုအယုတ်တွေကိုအဲ့ဒီလေးကိုကုမ္ပဏီကရောင်းချဖို့ငင်းဆန်ခဲ့ပြီးတဲ့နောက်မှာတော့ Twitter နဲ့ Instagram လူမှုကွန်ရက်အသုံးပြုသူတွေကသူ့ကိုအဲ့ဒီလေးကိုကစားစရာအယုတ်လေးတွေပို့ပုံလိုက်ပို့ပေးမယ်လို့ IWW ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာကြေပေးခဲ့ကြပါတယ်။ IWW ကနိုင်ငံရေးရအမှုပညာတရဖော်ပြဖို့အတွက်လေးကိုကုမ္ပဏီကထုတ်တဲ့ကလေးကစားစရာအတုံးတွေကိုပန်ကြားခဲ့တာကိုကုမ္ပဏီကနိုင်ငံရေးကိစ္စဖြစ်နေတဲ့အတွက်ဆိုပြီးငင်းဆန်ခဲ့တာဖြစ်တယ်လို့ IWW ကပြောပါတယ်ခင်ဗျာ။
နေလာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုရနိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါရွှေကောက်ပွဲနေ့ကလာချင်းရှမ်းပြည်တလွားမှာထူးထူးကဲကဲတိုက်ပွဲတွေအရှိန်မြင့်လာတဲ့အထက်မှာကိုကန့်ဒေသစစ်ပွဲတွေလည်းတကြော့ပြန်ပြင်းထန်လာပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေစစ်ရှောင်ထွက်ပြေးနေရတဲ့အထိတိတိတသာအရှိန်မြင့်လာတဲ့ရှမ်းပြည်တလွားကတိုက်ပွဲတွေအပေါ်တိုင်းရင်းသားလက်နက်ကိုင်တို့ဘက်ကမြမတက်မတော်ရဲ့ထိုးစစ်တွေအပြစ်ဖို့ရတယ်။တက်မတော်ကလည်းတိုင်းရင်းသားလက်နက်ကိုင်တို့ဘက်ကနယ်မြေကျူးကျော်ဝင်ရောက်မှုကြောင့်ဖြစ်ရတာလို့ဖြေရှင်းပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
လာနေချီခအေးအေးဖြစ်နေတဲ့ကိုကန့်ဒေသတိုက်ပွဲတွေဒီအပိုင်းအတွင်းမှာပဲပြန်ပြီးအရှိန်မြင့်လာပါတယ်။ဖုန်ချရှင်ရဲ့ကိုကန့်လက်နက်ကင်တပ်တို့ခြေကုပ်ယူထားတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်လေးနေရာလောက်မှာဒီအပိုင်းအတွင်းမှာပဲတပ်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ပြီးခြေလင်းတက်နေပါထိုးစစ်ဆင်တယ်လို့ကိုကန့်တပ်တို့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်။နေ့တိုင်းလိုလိုလက်နက်ကြီးနဲ့ကတော့လမ်းပစ်နေပါတယ်ခင်ဗျ။ကြောက်ထိုးစစ်ဆင်တာကတော့တပတ်ကို5-6ကျင်းလောက်ပစ်ပါတယ်။ဒါပေမဲ့ဒီနေ့တော့ကတော့ဒီနေ့တော့တော်တော်လေးပြင်းထန်ပါတယ်။ဒီရက်တည်းကိုတပ်ပွဲ၄ကြိမ်ဖြစ်ပါတယ်။မနေ့တော့ဆိုမဲ့ကြိမ်ဖြစ်တယ်။ဒီနေ့ကတော့ကျွန်တော်မသိရသေးပါဘူးခင်ဗျ။ဒီကျွန်တော်ဒီမော့ထိုင်ရဲ့တောင်ဖက်ပေါ်တော့29တက်မှတ်တိုင် PP111 နေပြီးတော့113ရဲ့ကြားတစ်လျှောက်ပါတယ်။နေဆက်နေတော့10ကီလိုမီတာလောက်ဝေးမယ်ခင်ဗျာ
ကိုကန့်တက်တို့ကလောက်ကైမျိုးကိုအစာဦးတိုက်ခိုက်ခဲ့တဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့လားနဲ့ချီပြီးတက်မတော်နဲ့ကိုကန့်တက်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ပိုင်းတက်မတော်ဘက်ကကိုကန့်ဒေသတလွားကိုထိန်းချုပ်ထားခဲ့တာကနေအခုရက်ပိုင်းနေမှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်ပါတယ်ကိုကန့်ဒေသမှာတိုက်ပွဲတွေပြန်ဖြစ်တယ်ဆိုတာကိုမြမတက်မတော်ဘက်ကအတည်ပြုပါတယ်ဒါပေမဲ့ရှမ်းပြည်တလွားတမရော်ဘက်ကထိုးစစ်ဆင်နေတာမရှိဘူးဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူဆက်ဆံရေးဌာနရဲ့ညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကညင်းဆိုပါတယ်
။ဟောကျွန်တော်တို့ဘက်ကတော့လေဟိုစစ်ဆင်လို့တော့မရှိပါဘူးခင်ဗျ။ဟိုတိုက်ပွဲတော့ရှိတော့ရှိပါလိမ့်မယ်အဲ့မှာတော့။အဲဟိုထိခိုက်မှုတော့ရှိပါတယ်ခင်ဗျ။ထိခိုက်မှုရှိတယ်။တို့တို့လာဖြစ်တာရယ်ကျွန်တော်တို့ပြန်ပြီးတော့ဖြစ်တာဒါမျိုးတော့ရှိပါတယ်ဒီမှာတော့။အဲ့ဒါဆိုဝိုင်းပွဲနဲ့ပတ်သက်ကျွန်တော်တို့တို့ကလည်းရှိပါတယ်ခင်ဗျ။ကျွန်တော်တို့တီးကြတော့ကျွန်တော်တို့တရင်ထုတ်ပြမှုနဲ့ကျွန်တော်ပြောစရာတော့မရှိပါဘူး။ခါတခုတော့ကျွန်တော်တို့ကတော့ထိုးစစ်စင်တာတွေဘာမှမရှိပါဘူး။သူတို့နေမီကျော်လာတာတွေပဲများပါတယ်
။ကိုကန့်လက်နက်ခိုင်တပ်ဖက်ကတော့အစိုးရတိုက်ရဲ့ထိုးစစ်အဖြစ်ခုခံပြောဆိုပြီးအစိုးရဟာတိုင်းရင်းသားလက်နက်ကင်ပြဿနာကိုစိစက်ဆွေးနွေးလို့စိတ်မရှိပဲအပြုတ်တိုက်ဖို့ပိုင်းဖြတ်လှုံ့ဆော်လာတာလို့ဆွဆွဲပြောဆိုပါတယ်
။ကျွန်တော်ထင်တယ်သူတို့ကဒီအပြုတ်တိုက်တဲ့သူတို့ရဲ့မဟာဗျူဟာမပြောင်းလဲပါဘူးအဲ့လိုပါပဲဒီနိုင်ငံရေးကိုစစ်ရေးနဲ့ပဲအင်အားနဲ့ပဲသူတို့ကဖြည့်ချင်းဖို့ကြိုးစားနေရတဲ့သူပါပဲအရင်တော့အတိုင်းပါပဲ
တိုက်ပွဲတွေနဲ့ပတ်သက်ပြီးထိခိုက်ကြဆုံးမှုအရေးအတွက်နောက်စစ်ရှောင်ထွက်ပြေးရသူအရေးအတွက်တို့ကတော့နှစ်ဖက်လုံးတို့ကမထုတ်ပြန်ပါဘူး ဒါပေမဲ့ကိုကန်တက်ဖက်ကတော့တက်မတော်ဘက်ကအင်အား 8,000 လောက်အသုံးပြုတိုက်ခိုက်နေတယ်လို့ပြောပါတယ်။ရှမ်းပြည်တလွားတိုက်ပွဲတွေအချိန်မြင့်လာချိန်မှာပဲအင်အားအကြီးဆုံးတရင်သားလက်နက်ကိုင်အဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့အခြေဆက်ရာပန်ဆက်မှာအစိုးရနဲ့အပြစ်မရနိုင်သေးတဲ့တရင်သားလက်နက်ကိုင်အဖွဲ့တွေစီဝေးတိုင်ပင်ချဖို့ UWSC ကတရင်သားလက်နက်ကိုင်တချို့ကိုဖိတ်ကြားလိုက်တယ်လို့လည်းကိုကန်တက်ကအတည်ပြုပါတယ်။ရှမ်းပြည်တလွားတိုက်ပွဲတွေအတွင်းမိုင်းရှုမြို့မှာဘုံးပေါက်ကွဲလူသေးဆုံးခဲ့ရတယ်လို့မင်းညာပိုင်းတို့ကလည်းတောင်ကြီးမြို့မှာဘုံးကွဲမှုထပ်ဖြစ်တယ်လို့မြန်မာအစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။သောရရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချိန်ချောင်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ကင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲရွေးကောက်ပွဲငြိမ်းငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတော့ကိုအင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်တိုက်ပွဲကြောင့်စစ်ပီးဒုက္ခသည်တွေတိုးလာတဲ့တရင်ကိုသက်ဆက်ထည့်တင်ပြပါအောင်မယ်မြမတက်မတော်ကနေလက်နေကြီးတွေနဲ့ပြစ်ခတ်မှုကြောင့်ရှမ်းပြည်တောင်ပိုင်းမိုင်းရှူမြို့နယ်ကဒေသခံကြေးရွာသား900နီးပါးဟာစစ်ပီးလူရမိုင်းရှူမြို့နယ်ဟိုက်ပါယာဝမ်ဆော့ရွာဒုက္ခသည်စခန်းကိုထပ်မံထွက်ပြေးတင်းရှောင်နေရပါတယ်မြမတက်မတော်ကနေမြောက်ပိုင်းရှမ်းပြည်တက်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေတယ်ဆိုပေမဲ့ကြေးရွာပေါ်မှာလက်နေကြီးတွေနဲ့ပြစ်ခတ်နေတဲ့အတွက်ကြေးရွာသားတွေကြောက်လန့်နေရတဲ့အခြေအနေမှာရှိတယ်လို့လည်းဒုက္ခသည်ကူညီရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းဆုံးကတော့ VOA Thai ခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SFPP SSC တပ်ဖွဲ့အခြေပြုရာမိုင်းရှူးမြို့နယ်ဘက်ကကြေးရွာတွင်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့ဒေသခံများပြားဟာမိုင်းရှူးမြို့တွင်နဲ့ဟိုင်းပါဝမ်ဆော့ရွာဘက်ကိုထပ်မံစစ်ပီးသိမ်းရှောင်နေရတာပါမနေ့ကမိုင်းရှူးမြို့နဲ့ဟိုင်းပါဝမ်ဆော့ဒုက္ခသည်စခန်းကိုထပ်မံရောက်ရှိလာတဲ့စစ်ပီးဒုက္ခသည်900ကျော်ရဲ့အခြေအနေနဲ့ပတ်သက်လို့ဒုက္ခသည်ကူညီရေးဖွဲ့ဝင်ကိုမောင်ခွန်ကအခုလိုပြောပါရယ်ဟိ
ုမြို့နယ်เจ้ามาตีตันရှိတာတော့တရားကျော်ရှိတယ်ဗျာဟိုနီးတရားအိမ်ဒီမှာနေတာရောဆိုရင်ခုတိပေါ့ဒီနေ့တိ400ကျော်တော့ရှိသေးတယ်ဗျာမင်းကြီးမျိုးပေါ်မှာအဲ့ဒါထပ်ပါရောမှာပဲနေရတော့ရောက်100ကျော်တိုးတယ်ဗျာစီမီးဒုက္ခတယ်ပေါ့အဲဝမ်ဆော့ကဟိုလိုကျွန်တော်တို့ကနေရာထားတရားနေရာမရှိတော့လေဟိုအိမ်နဲ့ဒီနဲ့နဲ့သူကတော့50လောက်ပေါ့
အော်တိုဘာလ24ရက်နေ့မှာမြန်မာတပ်မတော်ခြေချတဲ့လွယ်ကျူမော့ခေါင်နန့်မုံဝင်းကောတပ်စခန်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့မိုင်းရှူးမြို့နယ်တွင်ကြေးရွာတွေဖြစ်တဲ့လွယ်ဖွေးနောင်လျံကုန်းကျိုင်းဝမ်လွေဝမ်ဆော့ရွာသားတွေကနေထွက်ပြေးသိမ်းရှောင်နေရတာပါအခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံရွာသားတွေထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေကိုတော့ဒုက္ခသည်ကူညီရေးဖွဲ့ဝင်ကိုမောင်ခိုင်ကအခုလိုဆက်ပြောပါတယ်
ဆိုင်ပွဲအခြေအနေကတော့သူတို့ကတော့ဆက်လက်ပြီးတော့ထိုးစစ်ဆင်နေတယ်ပေါ့ဒီလူတွေပဲဒုက္ခရောက်နေတာအခုလောလောဆယ်ကတော့ဆိုရဖွဲ့ကတိကျပြီးတော့ထိုးစစ်ဆင်လာတာဆိုတော့ထိုးစစ်ဆင်တာလည်းသူတို့စစ်သားချင်းစစ်ဖြစ်တာမဟုတ်ဘူးလေအခုကရွာတွေပေါ်ပဲသူတို့ကလက်နဲ့ကြည့်နေလိုက်ထုနေတော့သူတို့ခမန်းကြည့်နေလိုက်ထုနေတာပေါ့တကယ်တမ်းမျက်နာတာဒီနာကံပြည်သူတွေကရွာတွေမှာဒုက္ခအများကြီးရောက်ကြတာပေါ့
မိုင်းရှူးမြို့ပေါ်ကဖျားကြီးကျောင်းမှာစစ်ပြေးတရားကျော်ခိုလုံနေရတယ်လို့မြို့သွင်းနီးဆိုင်ရာဆွေမျိုးသားချင်းအိမ်မှာခိုလုံနေရတဲ့ဒုက္ခသည်ရေအတွက်300လောက်ရှိမယ်လို့လဲကိုမောင်ခိုင်ကပြောပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်လက်သလောကူညီလိုအပ်နေစေလို့လဲသူကပြောပါတယ်။ဝမ်ဆော့ဒုက္ခသည်စခန်းနီးမှာလဲလက်နေကြီးတွေကြားရောက်ခဲ့တဲ့အတွက်စခန်းနေဒုက္ခသည်တချို့မိုင်းရှူးမြို့သွင်းထပ်မံထွက်ပြေးမှုတွေလည်းရှိနေခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကတည်းကအခုထိအစိုးရတပ်မတော်နဲ့ SSVP SSC မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲချိန်40ကျော်ဖြစ်ပွားခဲ့လို့ကြေးတီးနဲ့မိုင်းရှူးမြို့နယ်တွင်းကကြေးရွာသား3000နီးပါးခန့် SSVP ထိန်းချုပ်ရာဟိုင်းပါဝမ်ဆော့ဒုက္ခသည်စခန်းကိုစစ်ပြေးသိမ်းရှောင်နေရတာလည်းဖြစ်ပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာပါတီစုံထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်တွင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေပြီးဒေသတွင်းလုံခြုံရေးကိုချင်းချောက်နေပါတယ်။ Shamine Tambai, Chidi, Mainau, Maihu, Tiratwin, Lama Yigabwe, Chimba Naipua, Tiratwin Taipuashi, Shoja Twame, Chinepo, Muti Nidelu, Chafu Patiko, Shantayin Damia, Timogrete Patiga, Amura Loto Kusle, Saisa Menga Kulu, Yovare. လုံချုံကြီးပြေးနိုင်မယ်ဆိုရင်ဆက်လက်ကျင်းပသွားဖို့အစီအစဉ်ရှိတယ်လို့တော့ကျွန်တော်ကြားတယ်လေဒါတော့တနေ့နဲ့တနေ့တစ်ချိန်နဲ့တစ်ချိန်တော့ခင်ရတော့ပြောင်းလဲနေတယ်လေဖြစ်ဖို့မဖြစ်ဖို့ဆိုတာတော့တက်ပွဲအရှင်ရှော့ကြသွားမှဖြစ်ဖို့ပလားလာရှိတော့ပေါ့ဗျာနော်တက်ပွဲတွေဒီလိုဆက်ဖြစ်မယ်ဆိုရင်တော့ဖြစ်ဖို့တော့ကျွန်တော်တို့သိမထင်ဘူးဗျာအခုလိုမသိငြိမ်သေးတဲ့အချိန်တွေကြော ताऊ मुलांग तापुए ने कुगा तापुए दो जा तापुए पीना सो पीपो निजे पीपी तापुए जाओ तो खाते ये कैसा रह बी लामे ये का पुए पंगे तो ठीक है मागो सुई नेलूले शंताइन दामिया डिमोक्रेटिक पार्टी ये अम्यूरानु तो कुसले साइंसा मेंगा प्योवारे क्या
नंगों एमएमएन टिंबिया तोरा वाशे फिर एक ने तने लाने न्याने केंद्रीय ने गो सेलेक्ट चलू ने वाले कुरो ताऊ ने म्यो मा बोंग वाले तरें गो टिंबिया बाऊ में शुक्र बच्चे मा बो तरें पा ने गे रा चानो रे चे मा बे शंपी ने ताऊ ने म्यो मा पाक वे मुप्य पा के रे ट्वे तेता खाने लोंचों ये सो ये ने जा बारे मचारे खे या ट्वे गा सालो शंपी ने ट्वे लेने का इंपटी बखा प्य पा ने चे मा ताऊ ने म्यो मा शी रे ये स्कान टू तकु ने मा तने गे ने न्या उबाई गा पाक वे मुप्य पा के रा बा अपे सो गो रो वी ए म्यो मा बाई ये तरें था कुमो सो गा तें प्या चा बारे
होके युगा बोए चिंबा वो निकल लाजे शंपी ने ट्वेमाले टाइपोरी ज़दाई सुधरो पिपवाने जिमा टांजीमियो मा पाकुएमु पिपवागे रा पिपारे ते निंगुने ने न्याबाइंगा पिपवागे रे पाकुएमु ने पत्ते बी म्योदा डिमोक्रेसी पोएजो टांजी क्यान ओगटा उडमांग डोगा अकुलो पिपारे
मनेरा ละสิตะเป้มาไต่ตันเสียไอ้ไต่ตันอ๋อสุรไส้สิตุยยัดทาเลแพลตฟอร์มไปมายัดทาบ่เนาะกาอ้าโหละติบ่เจ็ดแท้เลยบ่เอ้อนึกเด้อดิไคมัวละเนเนติเนตะนั่นที่ก็รอดิแลที่แลบ่ได้ไม่อยากก็ที่แท้จ้ะที่ก็รอเลียอยากพี่แต่เนเนตินท่านน่ะเราไม่อยากกับตินท่านเลยสะสนต้องเสียมาเว้ยฮะแกบ่ซูเลียอยากอูลุรอดเด้อเว้ยดิปอกกวยหมู่มากาตงซีเนี่ยไซเคิลนิสินอเนซงที่ไก่ปัจจัยเกเรลุเปียวบ่าเด้ ပေါကွဲမှုနဲ့ပတ်သက်ပြီးတောင်ကြီးမြို့အမှတ်၈ရဲစခန်းနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်ရက်တက်ဖွဲ့ရုံးတွေကိုဆက်သွယ်ခဲ့ပေမဲ့ပြည်နယ်ရက်တက်ဖွဲ့မှုရဲမှုချုပ်ကသာဆက်သွယ်ဖို့ပြန်လည်ပြောဆိုခဲ့ကြပါတယ်။ပြည်နယ်ရက်တက်ဖွဲ့မှုကိုဆက်သွယ်ရမှာတော့အစည်းအဝေးတွေနဲ့မအားလတ်တာကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။
အချားတောင်ကြီးဒေသခံတယောက်ကလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိုက်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။လူတို့တွေကတော့အထက်ကလမ်းဖြစ်တာပေါ့နော်ဒီကိစ္စကတော့သူတို့ပြည်သူတွေကတော့သူတို့တရင်ထုတ်ဖို့မထင်တာပဲအော်တိုဘာလ21ရက်နေ့ညနေပိုင်းကလည်းရှမ်းပြည်နယ်မိုင်းရှူမြို့နယ်မှာဘုံတလုံးပေါက်ကွဲခဲ့တာကြောင့်ကိုရင်နှစ်ပါးပါဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပြီးအသက်85နှစ်အရွယ်အဖွားအ မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းဒေသမှာအစိုးရတပ်နဲ့ရှမ်းတပ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ကုတ်ခိုင်နဲ့ကုန်းချမ်းဒေသဘက်မှာလည်းကချင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တွေနဲ့အစိုးရတပ်ကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ
်ကိုမိုးသောစူးစီးတင်ပြသွားတာပါရှင်အခုတော့ဒီကနေ့ပထမပိုင်းအစီအစဉ်အဆုံးမသတ်ခင်မှာရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကောင်းထုတ်ချက်တွေကိုထုတ်လွှင့်ပေးပါမယ်မဆုမွန်နဲ့ကိုငင်းချန်တို့ကတင်ပြထားပါတယ်ရှင်
ရွေးကောက်ပွဲမှာသတင်းရယူနိုင်မှုပြန်ကြားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာသတင်းဌာနတွေကနိုင်ငံခြားသတင်းတောက်တွေကိုတလတက်တန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာရနိုင်ရေးထောက်ခံဆောင်ရွက်ပေးလျက်ရှိပါတယ်လို့အစိုးရပြန်ကြားရေးဝန်ကြီးဌာနကဒီကနေ့အောက်တိုဘာလ26ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲသတင်းရယူကြမယ့်နိုင်ငံခြားသတင်းတောက်တွေအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပေးတဲ့ရွေးကောက်ပွဲသတင်းရယူခွင့်အတိအမှတ်ပြုကတ်ပြားကိုမြန်မာနိုင်ငံခြားသတင်းတောက်များအသင်းမှထုတ်ယူရမှာဖြစ်ပါတယ်။ဒီအတိအမှတ်ပြုကတ်ပြားရထားတဲ့နိုင်ငံခြားသတင်းတောက်တွေအနေနဲ့အဲ့ဒီကတ်ပြားနဲ့မြန်မာတနိုင်ငံလုံးဘယ်နေရာမှာဆိုတွားရောက်နိုင်ပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုရယူနိုင်မှာဖြစ်တယ်လို့ပြန်ကြားရေးကထုတ်ပြန်ထားတာပါတကယ်လို့ရွေးကောက်ပွဲကျင်းပချိန်အတွင်းမဲယုံပရဝန်တွင်းမှာဝင်ပြီးတော့မှသတင်းရယူလို့တဲ့ဆိုရင်လည်းတက်ဆိုင်ရာခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေကိုဆက်သွယ်ပြီးတော့မဲယုံပရဝန်အတွင်းမှာဝင်ခွင့်အတိအမှတ်ပြုကတ်ပြားရရှိရေးထပ်မံဆောင်ရွက်ရမှာဖြစ်တယ်လို့ဒီလိုမျိုးရွေးကောက်ပွဲသတင်းလိုက်လံရယူနေချိန်မှာပြန်ကြားရေးဝန်ကြီးဌာနကထုတ်ပေးထားတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံချက်ကိုကိုနဲ့တပါတဲ့ယူဆောင်သွားကြရမှာဖြစ်ပြီးတော့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကတိုက်ဆိုင်စစ်ဆေးတဲ့အခါမှာပြသပေးရမှာဖြစ်တယ်ဆိုတာကိုသတိပေးပြောဆိုထားပါတယ်
။လာမယ့်2015ခုနှစ်ရွေးကောက်ပွဲအတွက်မြန်မာနိုင်ငံအတွင်းမိမိမဲဆန္ဒနဲ့ပြင်ပရောက်မဲပေးခွင့်ပုံစံ3ကကြီးလျှောက်ထားတဲ့သူပေါင်း10သိန်းကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်။ပုံစံ3ကကြီးအများဆုံးလျှောက်ထားခဲ့တဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေကတော့ရန်ကုန်တိုင်းဒေသကြီးမှာ6သိန်းကျော်မန္တလေးတိုင်းဒေသကြီးမှာ3သိန်းကျော်နဲ့ကချင်ပြည်နယ်မှာ9000ရှမ်းပြည်နယ်မှာ9000ကျော်ပြည်တော်စုနယ်မြေမှာ4000ကျော်ဖြစ်ပါတယ်ဒီလိုနိုင်ငံတွင်းမဲဆန္ဒနဲ့ပြင်ပရောက်မဲဆန္ဒရှင်တွေလာရောက်လျှောက်ထားသူပေါင်းတနိုင်ငံလုံးအတိုင်းအတာနဲ့10သိန်းခန့်ဝန်းကျင်ပဲရှိတယ်လို့ထုတ်ပြန်လိုက်ချိန်မှာဒီဥယျာဉ်ဟာအမှန်တကယ်ရှိတဲ့အရေးအတွက်ထက်နည်းလွန်းတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကဝေဖန်ပြောဆိုလိုက်ပါတယ်။ပုံစံ3ကကြီးလျှောက်ထားတဲ့ပြင်ပမဲဆန္ဒရှင်တွေကြိုတင်မဲပေးရမယ့်ရက်ကတော့နိုဝင်ဘာလ6ရက်နဲ့9ရက်နေ့ဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနက်ပြီးခဲ့တဲ့2015အောက်တိုဘာ15 16 19 18ရက်နေ့တုန်းကဆန္ဒမဲပေးခဲ့တုန်းကအဲ့ဒီနေ့တုန်းကလာပြီးတော့မဲမပေးလိုက်ရတဲ့မဲဆန္ဒရှင်တွေနောက်ပြီးတော့မဲစင်းရင်ထဲမှာပါပင်မဲမဲကပ်ပြားမပါခဲ့တဲ့သူတွေကိုတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံမှလာပြီးတော့မှပြန်မဲပေးနိုင်တယ်လို့တန်ယုံကပြန်ဖိတ်ခေါ်ခဲ့တဲ့အတွက်မနေ့အောက်တိုဘာလ25ရက်နေ့တနင်္ဂနွေနေ့ကသူတို့ပြန်လာပြီးတော့မဲပေးကြပါတယ်ဒါပေမဲ့ဒီလိုမျိုးပြန်ပေးလို့ရတယ်ဆိုတာကိုအောက်တိုဘာလ22ရက်နေ့ကမှာရက်ကပ်ပြီးတော့ကြီးညာခဲ့တာဖြစ်လို့သတင်းသိရှိတဲ့သူနေပြီးလာရောက်မဲပေးနိုင်တဲ့ဥယျာဉ်လဲနေခဲ့တယ်လို့တွားရောက်မဲပေးခဲ့သူတွေကပြောပါတယ်တနင်္ဂနွေနေ့တုန်းကကြိုတင်ဆန္ဒမဲလာပေးသူပေါင်းကတော့235ယောက်ပဲရှိခဲ့ပြီးတော့မဲပေးခွင့်မရသူအများအပြားကြံနေနိုင်သေးတယ်လို့လဲတောင်ကိုရီးယားနိုင်ငံရောက်မြန်မာတွေကပြောပါတယ
်ရွေးကောက်ပွဲကျင်းပမဲ့နေ့မတိုင်ခင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအတွက်တာဝန်နဲ့တွားရောက်ကြမဲ့ဝန်ထမ်းအဖွဲ့အစည်းတွေအတွက်ကြိုတင်မဲဆန္ဒပေးရမယ့်ရက်ကတော့အော်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိ10ရက်မဲပေးခွင့်ရှိမှာဖြစ်ပြီးတော့တက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုကော်မရှင်ဖွဲ့ခွဲရုံးတွေမှာရွေးကောက်ပွဲဆိုင်ရာဆောင်ရွက်မဲ့သူတွေဖြစ်ကြောင်းထောက်ခံချက်နဲ့မနက်ရှင်နိုင်ရနေညနေ6နိုင်အထိကြိုတင်ဆန္ဒမဲပေးကြရမှာပါဒီလိုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဝင်တွေစီကကြိုတင်မဲတွေကောက်ခံမဲ့ကိစ္စမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကသုံးသပ်ပါတယ်2010ရွေးကောက်ပွဲတုန်းကလည်းမဲယုံဝန်ထမ်းတွေမဲနှခါပေးခဲ့ကြတဲ့ဖြစ်ရက်တွေရှိခဲ့တယ်ဆိုတာရွေးကောက်ပွဲစောင့်ကြည့်ရေးလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ကပြောဆိုထားပါတယ်
။ရွေးကောက်ပွဲနောက်ဆုံးရသတင်းကောင်းလုံးချက်ကိုမဆုမွန်နဲ့အတူကိုငင်းချန်တို့ကတင်ပြသွားတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့8နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းကအသံလွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချိမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ26ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချဲ့စီစဉ်မှာနားဆင်ရမှာတော့
လက်ရှိအခြေအနေရပေါ့လေတိုင်းသားတွေနဲ့သူတို့ရဲ့ identity ကိုသူတို့ကတော်လေးပေါ်လာကြတဲ့သဘောရှိပါတယ်
ဆိုင်နာစီလုံးညညရဲ့ပါတီဥက္ကဋ္ဌဦးဟန်ရွှေပါရှင်အပြည့်စုံကိုပြကြခင်ကြားရမှာပါဒီနောက်မှာတော့နိုင်ငံရေးပါတီမိတ်ဆက်နဲ့အတူတခြားစိတ်ဝင်စားစရာဆွေးနွေးမေးမြန်းခန်းတွေကိုလည်းဆက်လိုက်တင်ဆက်ပေးသွားမှာပါ View အမြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ခြင်းနဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးစီစဉ်ကိုတင်ဆက်နေတာပါဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်စီစဉ်မှာမြန်မာလူပေါင်းတစ်ဒီမိုကရက်တစ်ပါတီနဲ့တအောင်းပလောင်အမျိုးသားပါတီရဲ့မူဝါဒတွေအကြောင်းအရင်ဆုံးတင်ပြပေးပါမယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဒီမိုကရေစီအရေးအတွက်လှုပ်ဆောင်တာပေါ့မြန်မာလူပေါင်းတဲ့ပါတီဟာလက်မှတ်ရွေးကောက်ပွဲကိုရန်ကုန်တိုင်းလှိုင်သာယာနဲ့ကြောက်တန်းမြို့နယ်တို့ကနေကိုစရယ်လောက်လေးယောက်နဲ့တိုင်းနေတာကြီးနဲ့ပြည်သူ့လွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်းပြသွားပါပါမြန်မာလူပေါင်းတဲ့ပါတီသားရွေးကောက်ပွဲမှာလှန်ရခဲ့မယ်ဆိုရင်တော့ဘာတွေလှုပ်ဆောင်မှုရှိတယ်ဆိုတာကိုတွဲဖက်အတွင်းရေးမှူးဦးအောင်ကြီးကအခုလိုပြောပါတယ
်ဒီမိုကရေစီရေးလို့ပြောရင်ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပေါ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အခါမှာလည်းကျွန်တော်တို့ဓာတ်ရိုက်ခန့်တယ်စစ်တပ်ရဲ့ပါဝင်မှုဓာတ်ရိုက်ခန့်တယ်ဟုတ်လားဘလို့ချော့ချမယ်ချော့ချမလဲဆိုတာကစစ်တပ်ရဲ့သဘောထားပေါ့သူတို့ကတော့တစ်နှစ်ကိုတယောက်ချော့ချမယ်ဆိုကျွန်တော်တို့နှစ်100လောက်ဆောက်ရအောင်အဲ့တော့ဒီဘက်ကနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့သဘောထားတွေကိုအလေးထားသင့်တယ်ပြည်သူရဲ့သဘောထားတွေကိုအလေးထားသင့်တယ်ဘယ်နှခုနဲ့မှဘယ်အချိန်မှဘလို့ချော့ချသင့်တယ်လို့ဆိုတော့နိုင်ငံရေးအမြင်မျိုးနဲ့ကျွန်တော်တို့ဒီမိုကရေစီရေးအတွက်လည်းကျွန်တော်တို့ဒါလှုပ်ဆောင်နိုင်တယ်တွတ်တော်တယ်ကြောက်သွားတော့မရောက်သွားလဲကျွန်တော်တို့ပါတီကငုံချလာတယ်မြေဆုံစီမံကိန်းတော့ကျွန်တော်နိုင်ငံကိုထိကြိုက်တဲ့စီမံကိန်းတွေအဘာဝပတ်ဝန်းကျင်ရေးရှင်းကျွန်တော်အနာဂတ်ခလေးငယ်တွေဟာအနာဂတ်မှာဖြစ်ပေါ်လာမယ့်လူငယ်တွေအတွက်ထိကြိုက်စေမယ့်သဘောပတ်ဝန်းကျင်ကိုထိကြိုက်စေမယ့်နိုင်ငံကိုထိကြိုက်စေမယ့်စီမံကိန်းတွေကိုကျွန်တော်ကဖျက်သိမ်းပြစ်မှာဖြစ်ပါတယ
်မြန်မာလူပေါင်းတဲ့ပါတီအနေနဲ့မဲဆိုတဲ့အခါမှာဂရိကွစ်ပေးထားတာတွေရှိပါတယ်မြန်မာလူပေါင်းတဲ့ပါတီကိုဘလို့အချက်တွေကြောင့်တည်သူတွေကမဲပေးတင်နေဆိုတာကိုလေတွဲဘက်တွင်ရင်မူဦးအောင်ကြီးကအခုလိုပြောပါသေးတယ
်ကျွန်တော်ကတော့ဒီမှာအဓိကဘာကိုယ့်ရဲ့မဲနဲ့ပြည်သူလူထုကကိုယ့်ရဲ့မဲနဲ့တရားမျှတမှုကိုကူညီလို့ရတယ်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေဖန်ဆီးခံရတဲ့ចောင်းသားတွေလွတ်မြောက်ရေးတွေကျွန်တော်ကရှေ့တန်းဒါဥဆောင်နိုင်တာပေါ့နော်ဥဆောင်နိုင်တယ်ကျွန်တော်တို့ကိုယ်တိုင်ရဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ခဲ့တယ်နောက်နေဆုံးလောက်ကလာတာနဲ့ပတ်သက်ကျွန်တော်တို့ကတော့9000နဲ့6000ကြာလက်ရှိအခြေအနေလက်ရှိနှစ်အတွင်းမှာအဲ့တော့ငကုံသိန်းလုံးတက်တာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အရုပ်သမားတွေနဲ့ညှိနှိုင်းပြီးတော့ဆက်လက်ပြီးတော့ဟလာဒီအနေဆုံးလောကလာတာတက်မှတ်ကိုဥပဒေပဲเนาะဥပဒေလာတာဒါကိုကျွန်တော်တို့အရုပ်သမားတွေနဲ့တွဲပြီးတော့ကျွန်တော်တို့တိုက်ပွဲဝင်သွားနိုင်တယ်ဟလာကျွန်တော်တို့အခွင့်အရေးတွေရအောင်ဆောင်ရွက်သွားမယ်ဆိုတဲ့ဂတိကဝတ်ကျွန်တော်တို့ပေးနိုင်တယ်လေသမားတွေဆိုတဲ့ဒီတိုင်းမှာသူတို့နဲ့တွဲပြီးတော့တိုက်ပွဲဝင်သွားနိုင်တယ်တစ်နှစ်နှစ်နှစ်အတွင်းမှာကျွန်တော်ကတော့ဂတိကဝတ်ပေးသေးတယ်ပြည်သူလူထုနဲ့နိုင်ငံရေးသမားနဲ့ကြားလို့မှာဂတိကဝတ်တိဆောက်ခြင်းအဲ့တော့ဂတိကဝတ်ပေးတဲ့လူဆိုလို့ရှိရင်ပြည်သူကစင်ကြယ်ုံတရားနဲ့ရှင်ပြီးတော့ဟိုမဲထဲလို့ကောင်းတာပေါ့နော်ဘယ်သူပဲဖြစ်ဖြစ
်အငရေးအကျဉ်းသားဟောင်းနေနဲ့ဦးဆောင်ဖွဲ့စည်းခဲ့မြန်မာလူပေါင်းတစ်ပါတီဟာပါတီဝင်အား3000ဝန်းကျင်ရှိနေပြီ2010ခုနှစ်မှာနိုင်ငံရေးပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာခတ်တရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
တအန်းဒေတာကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့တအန်းပလောင်မျိုးသားပါတီအနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။တအန်းကိုယ်ပိုင်အုပ်ချုပ်ကိန်းရဒေတာတွေဖြစ်တဲ့နမ်ဆန်မန်တုံပြင်ရှမ်းပြည်တောင်ပိုင်းနဲ့မန္တလေးတိုင်းဒေတာကြီးမိုးကုံမြို့နယ်တို့ကနေကိုစလဲလောင်း28ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာပါ။ပါတီမူဝါဒနဲ့ပတ်သက်ပြီးဗိုလ်အလုံးမှုဆောင်ဦးထွန်းရင်ကအခုလိုပြောပါတယ်
။ပြည်ဆောင်စုမပြိုကွဲရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးအချုပ်အခြားဒီတန့်ခိုင်မြဲရေးဒီတော့တို့ဤတာဝန်အရေးတုံးမှာဥထိပ်ထားပြီးပြည်တော်စုမြန်မာနိုင်ငံတော်အတွင်မိတင်းနေထိုင်ကြတဲ့တိုင်းရင်းသားအလုံးရဲ့
ချစ်ကြည်တွေးစည်းမှုကိုခိုင်မြဲစွာတည်ဆောက်သွားရန်နိုင်ငံရေးမူဝါဒအဖြစ်တော့ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးသွားရဖြစ်ပါတယ်။စီးပွားရေးမူဝါဒအဖြစ်ကတော့ဖွံ့ဖြိုးတိုးတက်တဲ့ဈေးကွက်စီးပွားရေးစနစ်ကိုပေါ်ဆောင်ဖို့ဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း၂၉ဦးထဲမှာမြို့သမီးလွတ်တော်ကိုယ်စားလှယ်၃ဦးပါဝင်ပြီးပါတီအနေနဲ့ကိုယ်ပိုင်အ
ကိုယ်ဒေသနဲ့ကိုတော့ဖုံချွေးရေးလုံကမှာဒီနိုင်ပြီဖြစ်စီမနိုင်ပြီဖြစ်စီပါဝင်ပြီးလှုပ်ဆောင်ကြတဲ့ပုဂ္ဂိုလ်တွေကြီးဖြစ်ပါတယ်ကဲလို့နိုင်ခဲ့မယ်ဆိုလို့ရှိရင်ဒီထက်ပိုပြီးလှုပ်ရှားဖို့စီစဉ်ရှိပါတယ်လောလောဆယ်မှာတော့မျိုးသမီးတို့ကလေးတို့အခွင့်အရေးဆိုတာကျွန်တော်တို့အရှင်ပြည်ပြည်သူလို့ကျွန်တော်တို့လူမျိုးရေးအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့အစည်းတွေဖွဲ့ပြီးတော့မှအဲ့ဒါတွေနဲ့ကျွန်တော်တို့အရေးကြုံရင်ကြုံလို့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြပါတယ
်ပါတီရဲ့ခံယူချက်အနေနဲ့ကိုယ့်လူမျိုးကိုယ့်ဒေသကိုသာအဓိကတိုးတက်အောင်လှုပ်ဆောင်တတ်ဖို့ရှိတယ်လို့ပါတီအလုံးမှုဆောင်ဦးထွန်းရင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ခံယူချက်ကကိုယ့်လူမျိုးကိုယ့်ဒေသဖွံ့ဖြိုးအောင်လုပ်မယ်အစီအစဉ်ပဲဖြစ်တာမို့လို့အဓိကတိုက်ခိုင်ရလို့ကျွန်တော်တို့မရှိပါဘူးအားလုံးမဟာမိတ်မိတ်ဆွေပုံစံမျိုးပဲကျွန်တော်တို့သဘောထားပါတယ်လွတ်လပ်တဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တောင်းပါတီလဲတရမ်းတနေရာကပါဝင်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့ပါဠိအောင်နိုင်အောင်အတွက်ကတော့ကျွန်တော်တို့တအားလူလူတွေဝိုင်းပြီးတော့မှအားပေးကြပါအောင်လို့ပဲဟောမေတ္တာရခံချင်ပါတယ်
တအံပလောင်မျိုးသားပါတီကို2010ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့5000ကျော်ရှိနေပါတယ်ကျွန်တော်သိရပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ VOA ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့မြမအတန်းနဲ့ရုပ်မြင်သံကြားမြဝတီရုပ်မြင်သံကြားနဲ့မြမခမီဒီယာတို့နဲ့ပူးတွဲထုတ်လုပ်တဲ့အစီအစဉ်တစ်ခုကိုတင်ပြချင်ပါတယ်ရှင်ရွေးကောက်ပွဲအထူးအစီအစဉ်မှာလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးပွဲတွေမှာအပြိုင်အဆိုင်ကတိတွေပေးပြီးထောက်ခံမဲတွေရဖို့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းမဲဆွယ်စည်းရုံးချိန်မှာပေးတဲ့ကတိတွေဟာလူထုအတွက်လက်တွေ့အကောင့်ထဲပေါ်နိုင်မဲ့ကိစ္စတွေလားဆိုတဲ့အပေါ်သဘောထားအမြင်တွေကိုတော့မှတ်သူစားဝင်းဆွေကတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲနီးလာတာနဲ့မျှနိုင်ငံရေးပါတီတွေအနေနဲ့ထောက်ခံမှုတွေရရှိဖို့ကတိတွေမျိုးမျိုးပေးပြီးစည်းရုံးနေကြပါပြီ။ဒါပေမဲ့လည်းမဲဆွယ်ချိန်မှာပေးခဲ့တဲ့ကတိတွေဟာတကယ်လက်တွေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ
်။2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့2012ကြားဖြတ်ရွေးကောက်ပွဲကစလို့လွှတ်တော်နိုင်ငံရေးမှာပါဝင်လာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့အပြောင်းလဲတွေပေါ်ပေါက်လာဖို့ထောက်ခံကြပါလို့မဲဆွယ်စည်းရုံးနေတာပါ။ရန်ကုန်တိုင်းဒေသကြီးကောမှုမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်နောက်တစ်ကြိမ်ဝင်ရောက်ရှင်ပြိုင်မယ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့တိုင်းပြည်မှာအပြောင်းလဲတွေဖြစ်လာအောင် NLD ပါတီကိုတခဲနဲ့ထောက်ခံကြဖို့မဲဆွယ်စည်းရုံးနေတာပါ
အနေနဲ့နိုင်ငံဟာသဘောအရမ်းမှာဖြစ်တဲ့သိက္ခာရှိတဲ့ဆင်ဆင်ဆိုလို့ရှိရင်ဂရိကဝိတ္တိရတာဂရိကဝိတ္တိတောင်းတော့အမေတို့ရဲ့ပါတီနေနဲ့ဂရိတွေလည်းလည်းမပေးဘူးဂရိသေးသေးမတည်ဘူးဆိုတော့မကောင်းဘူးနောက်တော့ရုံချင်းချင်းရှိရင်နောက်ဆက်လက်လို့မရဒီတိုင်းပဲနိုင်ငံတကာနဲ့ဘယ်လိုဟာမျိုးပဲဖြစ်ဖြစ်စာချုပ်ချုပ်လို့ရှိရင်ဂရိတရ
အနာရပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သမရဦးသိန်းစိန်ကတော့ NLD နဲ့တမူကွဲပြီးမဲဆန္ဒရှင်တွေအနေနဲ့ကိုယ်ဆန္ဒကိုအမှန်တကယ်ကိုစားပြုမဲ့သူလူလူရဲ့လူလားချက်တွေကိုအကောင့်ထဲပေါ်ပေးနိုင်မဲ့ကိုယ်စားလှယ်တွေကိုမဲပေးကြဖို့လှဆင်ပြောကြားတဲ့မိန့်ခွန်းတစ်ခုမှာတိုက်တွန်းထားပါတယ်။ပြည်ခိုင်ဖြိုးပါတီဒုတိယဥက္ကဋ္ဌဦးထေးဦးကတော့စတင်2005ဆလို့လူလူအတွက်ရည်ရွယ်ဆောင်ရွက်ခဲ့တယ်လို့ပြောပါတယ်
။လူလူတရလုံးကလိုက်ပါလာအောင်ဆိုရင်စည်းရုံးနေရမှာပဲ။လိုက်ပါလာအောင်စီယုံနေရမယ်အဲစီယုံနေဖို့အတွက်ကိုကျွန်တော်ပါတီဒီအမြဲတမ်းလုပ်ကြတယ်အဲ့တော့အသင်းဘွားတွေကကျွန်တော်တို့စလုပ်တာအဲစီယုံမယ်ဆိုလို့ရှိရင်နှစ်ခုပဲရှိတာပေါ့တစ်ခုကကိုယ့်ရဲ့ငိုရာလမ်းစဉ်တွေဘလော့ကောင်းနေဆိုတာသူပြောမလားနောက်တစ်ခုကတော့လက်တွေလုပ်ပြမလားအဲ့တော့လက်တွေလုပ်ပြရင်ကနေပြီးတော့သူတို့ယုံကြည်မှုရအောင်ကျွန်တော်တို့လုပ်တာပေါ့ဒါကအမြဲတမ်းလုပ်တာမဲဆိုတာမဟုတ်ဘူးဟိုမဲစီယုံအထူးရေကောက်ပွဲနီးလို့လုပ်နေတာမဟုတ်ဘူးအမြဲတမ်းလုပ်ခဲ့တယ်
ရန်ကုန်မြို့လမ်းတွေပေါ်ကအစအင်တာနက်ပေါ်ကဆိုရှယ်မီဒီယာတွေအစုံစီယုံလှုပ်ရှားမှုတွေမှာတော့နိုင်ငံရေးပါတီတွေကတိအမျိုးမျိုးပေးပြီးစီယုံနေကြတာပါဒါပေမဲ့လေမင်းဆွေပွဲကကတိတွေဟာဘလောက်အထိခိုင်မာမှုရှိမရှိဆိုတာကိုတော့မိကွန်ထုတ်စရာတွေလည်းရှိနေတယ်လို့88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကုကိုကြီးကပြောပါတယ
်ရုပ်ကပွဲမှာကတော့အောင်နိုင်ရေးအတွက်ကတိတွေပေးကြတယ်အဲ့ဒီကတိတွေကဟိုလူဒုအတွက်သူတို့တကယ်မျှော်လင့်တဲ့တကယ်လိုလားတဲ့ကတိတွေဖြစ်သလားအဲ့ဒီကတိတွေကိုအကောင့်တွေဖော်ဖို့အတွက်တိကျတဲ့အာဂျန်ဒါတွေပေါ့ရှိသလားဆိုတာကတော့ဒီသက်ဆိုင်ရာပါတီတွေမှာအဓိကတာဝန်ရှိတယ်လို့မြင်တယ်။ဟိုကျွန်တော်တို့လွတ်လပ်ရေးကာလနဲ့ပြန်ကြည့်ရင်ဗိုလ်ချုပ်အောင်ဆန်းကဒီ1948ရွေးကောက်ပွဲအတွက်ကိုပြည်သူပေးတဲ့ကတိရတနေ့တွင်လွတ်လပ်ရေးလိုချင်ရင်ဖာစာဘာလောက်မဲ့ပေး။ဆိုတော့အဲ့ဒါလိုမျိုးပေါ့ဒါကျွန်တော်တို့ပြန်ပြီးလေ့လာမယ်ဆိုရင်ဟိုအခုလည်းပဲလူထုကအပြောင်းအလဲကိုမျှော်လင့်တာတော့တည်ကြတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပြောင်းချိန်တန်ပြီးဆိုပြီးတော့မဲဆွဲတယ်။ကျန်းခံရေးပါတီကလည်းပြောင်းလဲတိုးတက်ဖို့ဆိုပြီးတော့အဲ့တော့ဆိုလိုတာအကုန်လုံးကအပြောင်းနေတဲ့ကြီးပဲမဲဆွဲတာဒါပေမဲ့ဟိုခုချိန်ထိတော့ဘယ်လိုပြောင်းမလဲဘယ်လောက်ပမာဏပြောင်းမလဲဆိုတော့စိတ်ဆက်ညှိနှိုင်းမှုပေါ့ဆွေးနွေးညှိနှိုင်းမှုပေါ့အဲ့ဒါကကတိတွေအကောင့်တွေဖို့ရေးတွေ့အရေးကြီးမယ်လို့မြင်ပါတယ
်ရွေးကောက်ပွဲမှာကိုယ်စားလှယ်ပေါင်း1000ကျော်နဲ့ဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီကတော့မြန်မာနိုင်ငံရဲ့ဗကတိနိုင်ငံရေးအခြေအနေအရလူပုဂ္ဂိုလ်တဲ့ပါတီကိုဦးစားပေးရွေးချယ်ဖို့တိုက်တွန်းနေရတာဖြစ်တဲ့အကြောင်းပါတီရဲ့နာယကသူရဦးတင်ဦးကပြောပါတယ်
။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပြောနေတဲ့ကိစ္စနဲ့ပတ်သက်တာကစစ်အစိုးရနဲ့ပတ်သက်တာအောင်ဆက်လက်ပြီးတော့ထူထောင်မဲ့လုံးမလား။ဒါမှမဟုတ်ပြည်သူလူဆန္ဒနဲ့အညီပြောရဖို့ပဲလုံးမလား။ဆိုရင်အနေဒီကိုမဲပေးပါ။ပြောခဲ့တာပဲ။အခုလည်းပဲဒီစကားပဲကျွန်တော်တို့ကပဲကောက်ပြောမယ်ဘာဖြစ်လို့အခြေအနေမတူဟိုဒီမိုကရေစီရေးသိမ်းထုံးကနေတဲ့နေရာတော့ဟုတ်တာပေါ့လူကြည့်ကြည့်တော်တော်များများကြည့်ရမှာပေါ့အခုဒီနေ့အခြေခါမှာအောက်ခြေမှာတောင်းဆိုလေသမားတွေကိစ္စနဲ့ပတ်လို့တင်းမှုကြားမှုကလည်းသိမ်းမရှိသေးဘာမှလည်းဖြစ်မဲပေးတယ်ဆိုတာကလည်းဒီမိုကရေစီမဲပေးတာအခုမှပေးတာကျွန်တော်တို့အခုမှဒီမိုကရေစီနဲ့ပတ်လို့မဲတစ်ခါမပေးဘူးလေ
NLD ပါတီလိုပဲရွေးကောက်ပွဲမှာကိုစလဲနေရာ1000ကျော်နဲ့ဝင်ရောက်ရှင်ပြိုင်မဲ့အာနာယပြည်ခိုင်ဖြိုးပါတီရဲ့ရန်ငင်းမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲလားဥတာဝင်းကတော့ရွေးချယ်ခံရတဲ့အခါကိုဆောင်ရွက်ဖို့ရည်ရွယ်ထားတာတွေကိုဂရိကဝတ်ပြုကြတာဟာမင်းဆွေပွဲကာလနိုင်ငံရေးအစဉ်လာတရက်ဖြစ်တယ်လို့ဆိုပါတယ
်ပြည်သူ့ကိုစလဲဖြစ်နေလောက်ကန်ဆောင်ရွက်မယ်ပြည်သူ့ကိုဝန်ဆောင်မှုပေးမယ်ဆိုတဲ့ကိုစလဲလောင်းတယောက်အနေနဲ့ကဒါမျှော်မှန်းချက်ရှိတာပေါ့အဲ့မျိုးမဲကျက်နဲ့အဲ့ကိုအဲ့မဲဆန္ဒနဲ့မြန်မာရှိတဲ့ပြည်သူများရဲ့ဟိုတဲ့လိုအပ်ချက်တွေနဲ့မျှော်လင့်ချက်တွေကိုလုပ်ပေးမယ်လို့မျှော်မှန်းချက်နဲ့တာဝန်လာတာပေါ့အဲ့မျှော်မှန်းချက်နဲ့လုပ်ပေးမယ်ဆိုတဲ့ကိစ္စလေးလည်းလူပြည်သူကိုပြောပြတာပေါ့ပြောလိုက်တယ်တကယ်လက်တူကမှမဖြစ်နိုင်တဲ့အနေအထားကြီးလည်းရှိမှာပေါ့ဖြစ်လာနိုင်တာရှိတယ်မဖြစ်လာနိုင်တာရှိတယ်အဲ့ဒီအနေအထားမှာခုနပြည်သူဘက်ကလည်းပဲနည်းမြေတနေရာနဲ့တနေရာတူမယ်လို့မထင်ပါဘူးဟိုတဲ့ပေါ့တချို့ကြတော့လေအကြောင်းအကျိုးစရောညီစွာဘာကြောင့်မဖြစ်လာတာလဲတရားကိုပြန်ဆန်းစစ်ပြီးတော့မှဒါကိုယ်တည်းအပေါ်မှာဟိုတင်ဖြစ်တာပေါ့နော်စူးစမ်းအထုတ်တဲ့ကိုယ်တည်းအနေနဲ့စူးစမ်းအထုတ်တဲ့ဈာတရားမဖြစ်လာတဲ့ကံတက်ချက်တွေကြောင့်စင်ကုန်မှုတွေကြောင့်ဆိုလို့ရှိရင်လည်းပဲပြည်သူကခွင့်လွတ်ရမှာပေါ့အဲ့ဒီအားနဲ့လုံးလုံးကိုပဲမလုံတော့ဘူးဆိုလို့ရှိရင်လည်းပြည်သူကပြစ်တင်ရပြစ်တင်မှာပေါ့နော်သူ့ကိုမကြိုက်တော့ဘူးဖြစ်မှာပေါ့နော်ဒီသဘောတော့ရှိမှာပါ
လက်ရှိလွှတ်တော်၃ရက်မှာကိုစလဲနေရာတက်တဲ့အများဆုံးဖြစ်ပြီးဒီတစ်ကြိမ်ရွေးကောက်ပွဲမှာကိုစလဲလောင်း200ကျော်နဲ့ဝင်ရောက်ရှင်ပြိုင်မဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်အောင်စုပေါ်ပေါက်ဖို့ရည်မှန်းထားတဲ့အကြောင်းပါတီအထွေထွေအတွင်းရေးမှူးဦးဆိုင်လာကျော်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ပါတီနေနဲ့တော့ငိုကလေးကကျွန်တော်တို့ဒီပါတီညီလာခံကလေးကကျွန်တော်တို့စိတ်မဲ့အနေနဲ့ပေါ်ပြရတာရှိပါတယ်ကျွန်တော်ဥတီချက်ကတော့ဒီအများစုဒီနယ်မှာကျွန်တော်တို့ရွေးကောက်ခံတဲ့နယ်မှာကျွန်တော်အများစုနေရပြီးတော့ကျွန်တော်ရှင်းပြနေတဲ့အစိုးရဖွဲ့စည်းပေါ့အဲ့ဒါကိုကျွန်တော်တို့ဥတီချက်အဓိကနဲ့ကျွန်တော်ကြေညာချက်ထုတ်ထားတာရှိပါတယ
်88မျိုးဆက်နဲ့ငင်းချမ်းရေးပွင့်လင်းလူအဖွဲ့အစည်းကဥက္ကုကြီးကတော့နိုင်ငံရေးပါတီပေါင်း90လောက်ကကိုယ်စားလှယ်စုစုပေါင်း6800ကျော်ဝင်ရောက်ရှင်ပြိုင်ကြမဲ့ရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးဂတိကဝတ်မျိုးစုံကြမှာလူလူအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ရွေးချယ်ခွင့်ရရှိခြင်းတယ်လို့ပြောပါတယ
်ရွေးကောက်ပွဲတွေကို၌ကဟိုဘက်ကိုစန့်ကျင်တဲ့အနေနဲ့ဒီဘက်ကိုမဲပေးတယ်ဒါကျွန်တော်တို့ဟိုဟိုပေါ့ community psychology ပေါ့နော်ဒီလူအဖွဲ့အစည်းရဲ့စိတ်နေစိတ်ထားသဘာဝကိုကျွန်တော်တို့ပြန်လေ့လာကြည့်ရင်တစ်ဖက်အဖွဲ့အစည်းကိုစန့်ကျင်ကြောင်းပြသဖို့အတွက်ဒီဘက်အဖွဲ့အစည်းကိုမဲပေးတယ်ဆိုတော့တကယ်ကဒီမိုကရေစီရင့်ကျက်လာပြီဆိုရင်သူက protest vote မဟုတ်ဘူးစန့်ကျင်တဲ့မဲမဟုတ်ဘူး prefer vote ဖြစ်ရမှာရှင်ပြိုင်ဘက်တီကြားထဲမှာဘသူကိုပိုကြိုက်လို့ယူရတယ်ဆိုတော့ prefer vote ဖြစ်ရမှာအဲ့ဒါလို့ဖြစ်မလာဘူးဖြစ်မလာဘဲနဲ့သူက protest vote တွေကိုပေးတာပြီးတော့တကယ်တကယ် democracy ရေကန်မြေကန်အကောင်းမှုဆိုရင်လူထုကတိုင်းရှင်ချက်တွေအပေါ်မှာဟိုတည်တည်ချာချာလေ့လာပြီးရွေးချယ်တဲ့လူထုပေါ့မဲဆန္ဒရှင်ပေါ့အဲ့လိုမျိုးဖြစ်လာတဲ့အထိကျွန်တော်တို့စူးစမ်းရမှာအခုလောလောဆယ်မှာကတော့ဟို emotional ပေါ့လူတို့ကစိတ်ခံစားမှုနဲ့ဆုံးဖြတ်တဲ့အခြေအနေတစ်ခုကိုတော့ကျွန်တော်တို့ဟိုလက်ခံရမှာပဲ
နိုင်ငံရေးပါတီတွေရွေးကောက်ပွဲအတွက်ဂရီစကားတွေလက်တွေ့ကြမကြမင်းဆွေပွဲတွေမှာပေးခဲ့ကြတဲ့ဂရီတွေတီမတီဆိုတာကတော့ရွေးကောက်ပွဲလွန်ကာလကြရင်ထင်ထင်ရှားရှားတွေ့လာကြရမှာဖြစ်ပါတယ်ကျမသူဆောင်ဝင်းဆွေပါရှင
် VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တိုင်းရင်းသားစည်းလုံးညညရဲ့ပါတီတွင်ကိုယ်စားလှယ်လောင်းတွေရွေးချယ်ပုံတိုင်းရင်းသားပါတီတွေနဲ့ရှင်ပြိုင်ရမယ့်အလားအလားပါတီကြီးနှစ်ခုအပေါ်သဘောထားဆရာတွေနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌဦးဟန်ရွှေရဲ့ပြောဆိုချက်တွေကိုတွေ့ဆုံမေးမြန်းခန်းအပိုင်းတင်မာတည်ရပါမယ်ရန်ကုန်ရုံခွဲတာဝန်ခံဒေါခင်စိုးဝင်းကဦးဟန်ရွှေကိုတွေ့ဆုံမေးမြန်းထားပါရရှင
်မင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ကျမတို့ကအခုလိုဒီပါတီဌာနချုပ်ရုံးကိုလာပြီးတော့မေးမြန်းတွေ့ဆုံမေးမြန်းမေးပြီးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်ကဲ
့ကျွန်တော်တို့အနေနဲ့လည်း VOE ကလာပြီးတော့မင်းများနဲ့တွေ့ဝင်တာပါလေကျွန်တော်တို့ပြောခွင့်ရတာပေါ့
ဟုတ်ကဲ့ပါအားလုံးကိုယ်စားလှယ်လောင်းဘယ်နှစ်ယောက်လောက်နဲ့မဲဆန္ဒနယ်မြေဘယ်နှစ်ခုလောက်ကများပါဝင်ဆိုင်ကြိုင်မှုရှိပါလေရှင
်အဲ့ဒါကိုကျွန်တော်တို့ပြီးခဲ့တဲ့ဆင်းတင်သွင်းပြီးအရာပေါ့လေပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူ့လွှတ်တော်မှာ205ယောက်ဝင်ပြိုင်ပါမယ်မြို့သားလွှတ်တော်မှာ98ယောက်ဝင်ပြိုင်ပါမယ်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မှာ442ယောက်ဝင်ပြိုင်ပါမယ်အော်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ပတ်သက်လို့ကတော့12ယောက်ဝင်ပြိုင်ပါမယ်။ဒါကြောင့်မလို့အဲ့ဒီကိုယ်စားလှယ်အားလုံးစုစုပေါင်းဆိုရင်956ဦးဝင်ပြိုင်မှုဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့နေထားရဆိုလို့ရှိရင်တော့တတိယအများဆုံးလို့ပြောအောင်ပါပေါ့နော်။
ဟုတ်ကဲ့။အခုဒီခိုင်ဖြိုးတို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကသူတို့ထုတ်ပြန်တဲ့စီရင်နဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဝင်ပြိုင်မယ့်အင်အားဟာတတိယအများဆုံးအနေထားရှိပါတယ
်ဟုတ်ကဲ့ပါအခုကိုယ်စားလှယ်လောင်းနေရွေးချယ်တဲ့နေရာမှာကျမတို့ကြားသိနေရတာပေါ့နော်ဥပမာဆိုလို့ရှိရင်မြို့သားဒီမိုကရေစီဖွဲ့ချုပ်မှာလည်းဒီအောက်ခြေပြဿနာတွေရှိပါတယ်ဒီအဲ့တော့ဒီတိုင်းရင်းသားစည်းလုံးညွညွေးပါတီအနေနဲ့ကောဒီလိုမျိုးကိုယ်စားလှယ်လောင်းရွေးတဲ့နေရာမှာဘလို့အခြေအနေနဲ့ရွေးပါတယ်လဲနောက်ပြီးတော့အောက်ခြေအဖွဲ့အစည်းတွေနဲ့ကောညှိနှိုင်းတိုင်ပင်မှုပေါ့လေအခြေအတင်ဖြစ်ရတာတွေပါတယ်ရှိခဲ့ပါလားရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီကိုယ်စားလှယ်လောင်းနေစီစီရွေးချယ်တဲ့ဟာဟာငကူရဲဟိုပါပေါ့လေမူဝင်းဆိုင်ရာအရာတော့တမပြတ်ထန်းထားပြီးကျွန်တော်တို့ရှိပါတယ်ဟိုအခြေခံအပြင်ရှိပြီးတဲ့အခါကျတော့တို့တော့ရုပ်ောက်ပွဲတစ်ခုချင်းပေါ်မှာသာအထူးပြုတဲ့အချက်လက်ထည့်ပြီးတော့အဲ့လိုပြိုင်တဲ့သဘောကျွန်တော်တို့ရှိပါတယ်ဥပမာကျွန်တော်တို့2015ဆိုရင်တစ်ကကျွန်တော်တတ်နိုင်တဲ့အမျိုးသမီးတွေပါဝင်အောင်ရွေးဖို့ဒီလိုသဘောထားရှိတယ်နောက်တစ်ခုကတော့တိုင်းရင်းသားတွေကိုယ်စားလှယ်အဖြစ်နဲ့ဦးစားပေးဖို့ဥပမာကျွန်တော်တို့ AR တိုင်းဆိုတော့ဒါကျွန်တော်တို့တိုင်းထဲမှာပါတာပေါ့နော်ပြည်နယ်မဟုတ်ဘူးတို့တော့ဥပမာပန်းတော်မြို့နယ်ဆိုရင်ကရင်တိုင်းရင်းသားတွေများတယ်ဆိုရင်ကျွန်တော်တို့ကိုယ်စားလှယ်ကရင်တိုင်းရင်းသားဖြစ်ဖို့ဆိုတော့တို့ဦးစားပေးဖို့ဆိုတော့အဲ့လိုအထူးပြုတဲ့အချက်လက်အလေးတွေပဲထပ်ဖြည့်ပြီးတော့လုပ်ရတဲ့သဘောကျွန်တော်တို့ရှိပါတယ်။
ကြားဖြတ်ပြီးမေးစင်တာဒီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီဆိုတဲ့နာမည်အရာပေါ့နော
်။
ဒီတခြားတိုင်းရင်းသားပါတီတွေနဲ့ရှင်ပြိုင်ရမယ်အလားလာဟောဥမာဒေသခံတိုင်းရင်းသားပါတီတွေရှိမယ်။တခြားတိုင်းရင်းသားပါတီကြီးတွေဥမာဆိုလို့ရှိရင်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီဖွဲ့ချုပ်တို့ရှိမယ်။နောက်ပြီးတော့ဒီမွန်ပါပြည်သက်ပါတီတို့ဒီမွန်ပါတီတိုင်းရင်းသားပါတီတွေရှိမယ်ပေါ့လေ။ဒီချင်းပါတီတွေရှိမယ်၊ကချင်းပါတီတွေရှိမယ်ပေါ့။သူတို့တွေပါတီတွေနဲ့တိုင်းရင်းသားပါတီတွေနဲ့ကောဘယ်လိုချိတ်ဆက်မှုရှိပါလဲရှင
်။ဟုတ်ဒီမှာလည်းပဲအခုလက်ရှိအခြေအနေရပါလေတိုင်းသားတွေနဲ့သူတို့ရဲ့ identity ကိုသူတို့ကတော်လေးပေါ်လာကြတဲ့သဘောရှိပါတယ်ကြည့်တော့ဥမာလူမျိုးတစ်မျိုးအနေနဲ့မျိုးနွယ်စုအနေနဲ့သူတို့နိုင်ငံရေးပါတီထောင်ပြီးတော့သူတို့ရဲ့ identity ကိုပေါ်လာတဲ့အတွက်တော်တော်များဖွဲ့စည်းလာကြတာရှိပါတယ်ကြည့်တဲ့အတွက်ခုကျွန်တော်တို့ဒီမှာပြောမယ်ဆိုရင်အစိုးရကျွန်တော်ပြောတဲ့စင်ရအရာဆိုကျွန်တော်တို့အပြည့်မဝင်ဘူးအပြည့်မဝင်ဘူးမရှမ်းပြည်ဆိုလို့ရှိရင်ကျွန်တော်တို့ကအမျိုးသားကိုယ်စားလှယ်တယောက်ပဲကျွန်တော်တို့ဝင်တယ်။နောက်တစ်ခါရှမ်းပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်7ယောက်ပဲဝင်တယ်။တကယ်ဆိုသူက50ကျော်ရှိတယ်မြို့နယ်ပေါ့။အဲ့တော့အဲ့လိုနေရာတွေမှာကျွန်တော်တို့မဝင်မဲနဲ့လွှတ်ခဲ့တာတွေရှိပါတယ်။ထို့တူပဲကြားရတို့ခရင်တို့လည်းပဲ
ချင်းလို့လည်းဒီလိုပါပဲကျွန်တော်တို့ဆိုတော့ချင်းပြည်နယ်ဆိုလို့ရှိရင်ကိုးမြို့နယ်ရှိတယ်ကိုးမြို့နယ်ရှိတော့တကယ်လို့ဤသူလွတ်တော်အပြည့်ဝင်မှဆိုကျွန်တော်ကိုးရောက်ဝင်ရမယ်ကျွန်တော်၃ရောက်ခွဲဝင်မယ်မြို့သားလွတ်တော်ဆိုလို့ရှိရင်၁၂ရောက်ရှိတယ်ကျွန်တော်၄ရောက်ခွဲဝင်စသဖြင့်ပေါ့လေနော်အဲ့လိုပါကရင်ဆိုတော့ကရင်ဆိုရင်9မြို့နယ်ရှိတယ်9ရောက်ဝင်ရမယ်ကျွန်တော်2ရောက်ခွဲဝင်မယ်နောက်မြို့သားလွတ်တော်ဆိုရင်ကရင်ပြည်နယ်မှာ12ရောက်ရတယ်ကျွန်တော်6ရောက်ပဲဝင်မယ်အဲ့လိုပေါ့လေเนาะမွန်လည်းဒီလိုပါပဲရခိုင်လည်းအဲ့လိုပေါ့ကျွန်တော်တို့ဒီလိုလေးတွေလွှဲပြီးတော့ကျွန်တော်တို့ဝင်တဲ့အနေအထားရှိပါဒါအကြောင်းတစ်ခုပါတခြားအကြောင်းလည်းရှိတာပေါ့လေเนาะအဲ့တော့ဒါကြောင့်မလို့ဒီတိုင်းရင်းသားတွေနဲ့ပတ်သက်လို့တချို့ဟာတွေမှာကျွန်တော်တို့အဲ့လိုကျွန်တော်တို့မဝင်နိုင်တဲ့အခြေအနေလည်းဖြစ်တာလည်းရှိတယ်တို့တော့ဆိုတာပြောတဲ့သူတို့ရဲ့ identity ကိုဖော်လာပြီးတော့လုပ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရဲ့မူကရလည်းပဲအဲ့လိုခြံခဲ့တာလည်းရှိပါတယ
်ဟုတ်ကဲ့ပါအခုရှင်ပြန်ရမယ့်ပါတီကြီးနှစ်ခုပေါ့နော်ဒီအပြောင်းစုကြခိုင်ဖွံ့ဖြိုးရေးပါတီကြီးနဲ့အခုအာဏာရပါတီကြီးနဲ့ဒီအတိုက်ခံလို့ပြောနေကြတဲ့ဒီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီကြီးတွေသူတို့ပါတီကြီးနှစ်ခုရဲ့အနေအထားပေါ့အဲ့ဒီသူတို့ရဲ့ယက်တည်မှုကိုဘယ်လိုသဘောရပါလဲရှင
်ဒီတိုင်းဒီခိုင်ဖြိုးပါတီအနေနဲ့ကတော့သူကဖွဲ့ရမှကြာသေးပါဘူးကျွန်တော်မှတ်မိသလောက်ဆိုရင်တော့2010ခုနှစ်ဇွန်လမှာမှသူကဖွဲ့ရပါတယ်အခုဆိုရင်သူ့တက်တန်းက9နှစ်ပဲရှိပါသေးတယ်သို့တော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့သူကအများစုအနိုင်ရတဲ့အတွက်သူကအာဏာရပါတီဖြစ်နေပါတယ်တကယ်ဖွဲ့ရအခြေအနေငွေကြေးပေါ့လေ funding ပေါ့ NRD အခြေအနေလည်းတော့ဘာပြောအတောင့်တင်းဆုံးပါတီတစ်ခုကျွန်တော်တို့ဖြစ်ပါတယ်သို့တော့ဖွဲ့တဲ့အခြေအနေကတော့တက်မတော်ကနေပြီးတော့ဥဆောင်ဖွဲ့စည်းထားတဲ့ပါတီဖွဲ့စည်းတစ်ခုပါပဲအဲ့တော့လက်ရှိအခြေအနေမှာသူကဥဆောင်ပါတီဒီအာဏာရပါတီဖြစ်တဲ့အတွက်ဒီကနေ့ပြည်သူတွေရဲ့ဆန္ဒနဲ့အခွင့်အရေးပုံမဲ့လို့ပြောတယ်ဒီမိုကရေစီအပြောင်းလဲကိုသူကဥဆောင်ပြီးတော့ခေါင်းတွဲအနေနဲ့ဆွေးနွေးရတဲ့အခြေအနေကျွန်တော်တို့ရှိပါတယ်။သို့တော်လည်းပဲပြီးခဲ့တဲ့မကြာခင်ကဖြစ်သွားတဲ့ပါတီတွင်အကွဲပြဲပေါ်လीနော်ဒီလိုပဲပြောကြပါသူ။အဲနည်းနည်းစကားညင်အောင်ပြောမယ်ဆိုရင်တော့ပါတီတွင်လွန်ဆွေးပွဲပေါ်လीဒီလိုလေးဖြစ်သွားတဲ့အတွက်ဒီပေါ်မှာတော့သူတို့ခရဲရိုက်မှုနဲ့ setback ပေါ်လीနှုတ်လက္ခဏာသဘောမျိုးဒီလိုတော့ဖြစ်သွားတာရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါတစ်ခုပါမြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့သူကကျွန်တော်တို့နဲ့တက်တန်းချင်းသိမ့်မပွားဘူးအခုကျွန်တော်တို့က28နှစ်ရှိပြီတိုင်းသားစလုံးကြီးပါတီကျွန်တော်တို့က NLD ပါတီရဲ့3ရက်အသက်ကြီးတယ်ကျွန်တော်တို့က 24th September မှာကျွန်တော်တို့ရဲ့ဒါပါတီ
ပုံတင
်အဲသူတို့က27 September သူရဲ့ပါတီဆိုသူလည်းအတွေ့အကြုံရှိတဲ့ပါတီအနေနဲ့ရှိခဲ့ပါတယ်သို့တော်လည်းပဲဒီဒီကရေ90ခုနှစ်ရွေးကောက်ပွဲမှာလည်းပဲအဲသူတို့ကတော့အနိုင်ရပြီမဲ့လို့တောင်ပိတ်မခားတဲ့ဒီအတွေ့အကြုံမျိုးတွေရှိခဲ့တယ်အဲ2010ကျတော့လည်းပဲရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာနဲ့ပတ်သက်လို့ပါတီတွေမှာသွားရကွဲပြီးတော့ပြည့်ထွက်သွားတဲ့အနေထားမျိုးတွေပါပြီးဖြစ်ခဲ့တာလည်းကျွန်တော်တို့ရှိပါတယ်ဆိုတော့အခုတခါရွေးကောက်ပွဲဝင်မယ်ဆိုပြီးတော့ကြောက်ပြရွေးကောက်ပွဲတော့ဝင်တာပေါ့လေနော်ဒါသူတို့အကုန်လုံးနိုင်ပါတယ်အခုလည်းပဲသူအင်းနဲ့အားနဲ့ဝင်မယ်ဆိုပြီးတော့ကြိုးပမ်းဆောင်ရွက်ခဲ့တဲ့အခါကျတော့ဒီမှာလည်းပဲကိုယ်စလေလုံးနေရွေးချယ်မှုနဲ့ပတ်သက်လို့အဲမကြည်မလည်ရာစီစီဖြစ်တာပြုလာရှိတယ်ဆိုတော့တော်တော်လည်းပါပြီးတော့ busy အောင်တော့ဆောင်ရွက်ခဲ့တဲ့အခြေအနေကျွန်တော်တို့ရှိပါလေ။အဲ့တော့ကျွန်တော်တို့ပါတီအနေနဲ့ကလည်းပဲဒီပါတီနှစ်ခု ਨੇ အဓိကကျွန်တော်တို့ရှင်ပြရမယ်အခြေအနေကျွန်တော်တို့ရှိတယ်လို့တွက်ပါတယ်။
ဟုတ်ကဲ့ပါ
သိဆုံးမင်းမြန်ခန့်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင်။ရန်ကုန်မြို့ကိုစီမံခန့်ခွဲမှုကောင်းတဲ့မြို့တစ်မြို့ရဲ့လက္ခဏာရပ်တွေနဲ့ပြည်စုံမှုကြိုးပမ်းနေတဲ့ရန်ကုန်မြို့ပြအမွေအနှစ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ WHD ကသူတို့ရဲ့လုပ်ငန်းစဉ်တွေကိုရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေထောက်ခံအားပေးဖို့မျှော်လင့်တယ်လို့ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကလည်းရန်ကုန်မြို့ထိန်းသိမ်းစောင့်ရှောက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုလားကြပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးလေးကစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့ပါရှင်။ရွှေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြောင်းလဲနေတဲ့ရန်ကုန်မြို့မှာရေရှည်တည်တဲ့နဲ့ဖွံ့ဖြိုးမှုတွေဖြစ်လာဖို့အတွက်အားပေးထောက်ခံမှုမျှော်လင့်ကြောင်းရန်ကုန်မြို့ပြအမွေအနှစ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ WHD ကပြန်ကြားရေးအရာရှိမတ်ရွှေရင်မအူကပြောဆိုလိုက်ပါတယ်
။ဒီရွှေကောက်ပွဲဝင်မဲ့နိုင်ငံရေးပါတီအနေနဲ့ရန်ကုန်မြို့ရဲ့အနာဂတ်အတွက်ထက်သွင်းစဉ်းစားဖို့လိုတယ်။အမီဒီဆက်လက်တွေကိုလည်းအမတို့လုပ်နေတာပေါ့နော်အမတို့လုပ်နေတဲ့ဆက်လက်တွေကိုလည်းသူတို့ဘက်ကထောက်ခံအားပေးလိမ့်မယ်လို့မာဘက်ကပြောနေပြီးတော့သူတို့အားတိုက်တွန်းနေတဲ့အခြေအနေပါပဲ။နောက်ဒီအစည်းအဝေးကဒီ transportation မလို့ဒီအားလုံးလည်းစိတ်ဝင်စားကြတယ်ပေါ့နော်ဒီအများပြည်ဆုံးပို့ဆောင်ရေးစနစ်ကတကယ်ကောင်းမွန်ပြီးတော့လူချမ်းသာတဲ့လူဝဆင်းရဲလူတန်းစားမရွေးကအားကိုးလို့ရတဲ့လက်ကူတက်သားတဲ့ပုံစံဖြစ်ဖို့ပေါ့နော်ဒီဟာဒီလက္ခဏာရဲ့ဒီအားလုံးကိုမတို့စပီးရအောင်လည်းဆက်လုပ်သွားဖို့လိုတဲ့ရှိပီးသားတွေကိုလည်းစပီးထိန်းသိမ်းထားဖို့လိုပါတယ်။
ပြီးခဲ့တဲ့လွတ်တော်တက်တမ်းမှာရန်ကုန်တိုင်းဒေသကြီးလွတ်တော်တွင်ကနေရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးနဲ့ထိမ့်သိမ့်ဆောက်ရှောက်ရေးအတွက်အရေးကြီးတဲ့အဆိုတွေမေးခွန်းနေတင်သွင်းခဲ့တဲ့ဒေါက်တာထွန်းညိုညိုသိန်းကလည်းတိုင်းဒေသကြီးလွတ်တော်မှာဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းနေရော WHD အဖွဲ့ကပါအခုလိုအကြံပြုပါတယ်
။အန်တီတို့ရန်ကုန်မြို့ဒီထက်ပိုပြီးတော့တာယာလှပတိုးတက်ကောင်းမှုစေခြင်းတော့အန်တီတို့အစိုးရပြောင်းမှပဲရမှာပဲ။နော်အစိုးရပြောင်းပြီးအနောက်ဘာလို့ဒီလဲဆိုတော့ထက်မြက်တဲ့အတိုက်ခံတော်တော်ကိုယ်စားလှယ်လေးလည်းလိုတယ်ဟိုထက်မြက်တဲ့အတိုက်ခံတော်တော်ကိုယ်စားလှယ်ကောင်းမရှိဘဲနဲ့ရန်ကုန်မြို့ရဲ့တိုးတက်ရေးနောက်အစိုးရတက်ကလည်းဟတ်ဖလောင်းဆိုပြီးတော့ဂျုံကနေကြီးလုံနိုင်မှာမဟုတ်ဘူးလေ
ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်မဲဆန္ဒနယ်အမှတ်1ကနေပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုရှင်ပြိုင်မဲ့ဒေါ်ညွန့်ညွန့်ကလည်းသူ့အနေနဲ့ရန်ကုန်မြို့ကိုထိန်းသိမ်းဖို့အားပေးထောက်ခံကြောင်းအခုလိုပြောပါတယ်
အမီတို့ကတော့လောလောဆယ်အမီကလွတ်တော်ကိုယ်စားလှယ်နာမဖြစ်ခင်ရတိုင်းအမီတို့မျိုးနယ်မှာအတိုင်းလွတ်တော်ဗါတဲ့ဒီလိုလွတ်တော်ကိုယ်စားလှယ်ရနေပြီးတော့မှဟိုလွတ်တော်ကနေပြီးတော့အမီတို့ဒီမျိုးနယ်ပါရာရေးတွေ့လေရမငွေတွေတောင်းပေးတယ်တောင်းပေးတော့အမီတို့တွေကရက်ွက်အလိုက်တွေကလေယူပြီးတော့မှလမ်းပါရာရေးဒီမှာလွတ်ဆောင်ရပါပါတယ်အဲ့ဒီမှာလည်းအမီကအတွေးမှုအနေနဲ့ပါဝင်ရပါတယ်အဲ့တော့အဲ့ဒီအခုလိုပဲတိုင်းကနေပြီးတော့မှအဲ့တရားကြီးအတွက်စူပွားမျိုးအဲ့လိုပဲလွတ်တော်မှာတောင်းမယ်ဆိုမယ်လုပ်ကြမယ်ဆိုရင်လည်းအမီတို့အမီမေကတော့ပါဝင်ဖို့အသင့်မှာတော့အားလဲအားပေးပါတယ်လို့ပြောနေပါတယ
်ရန်ကုန်မြို့ပြအမွေအနှစ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ WHD ကို2012ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးရန်ကုန်မြို့ရဲ့မြို့ပြအမွေအနှစ်တွေကိုစီမံခန့်ခွဲပြီးစနစ်တကျထိန်းသိမ်းစောင့်ရှောက်ရေးကိုအားပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒါအပြင် WHD အဖွဲ့ဟာရန်ကုန်မြို့တော်စီပင်သာယာရေးကော်မတီမြို့ပြစီမံကိန်းဌာနနဲ့လည်းရေရှည်တည်တဲ့နယ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးလင်းပါရှင်။ VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်။အာဖဂန်နိုင်ငံမြောက်ပိုင်းမှာတနင်္လာနေ့ကအင်အားပြင်းငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်ကဘူးမြို့တော်မှာတုန်ခါသွားခဲ့တယ်လို့ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေအထိပါလှုပ်ခတ်မှုတွေရှိခဲ့ပါတယ်။အာဖဂန်နိုင်ငံရဲ့နိုင်ငံဟာဖီနယ်မှာလူ6ယောက်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကွန်ဒူးစ်ပြည်နယ်မှာတော့ကျောင်းသားငယ်12ယောက်သေဆုံးပြီးတော့35ယောက်ဒဏ်ရာရသွားတယ်လို့ပညာရေးဌာနညွှန်ကြားရေးမှူးကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့40ထက်မနည်းသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒီထဲကအများစုဟာအာဖဂန်နစ္စတန်နိုင်ငံနဲ့ကပ်နေတဲ့ခိုင်ဘာပတ်တုံခွာပြည်နယ်မှာဖြစ်ပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရတော့ငလင်ကပြင်းအား 9.5 မဂနီကျူးရှိပြီးတော့ဖေဇာဘတ်မြို့ရဲ့မိုင်60အကွာမြေရောက်မိုင်130လောက်မှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံရှေ့တောင်ပိုင်းကအစ္စလာမစ်စစ်သည်ကြွား IS အစိုးရအဖွဲ့ငယ်တစ်ခုကိုဒီကနေ့စီးနင်းတိုက်ခိုက်မှုမှာတူရကီရဲတပ်ဖွဲ့ဝင်2ဦးနဲ့စစ်သည်ကြွား9ဦးသေဆုံးသွားခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမဆူမွန်ဖြစ်ပြီးအတန်းလွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် View American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 5.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားပါဦးမယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.